Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်ဇွန်လ21ရက်တောက်ကြနေစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOA website Facebook နဲ့ YouTube တို့ကလည်းတစ်ချိန်တည်းထုတ်လင့်ချိန်တွေနားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
။ကျွန်တော်ကခင်ပေါင်းစိုးမင်ပါသတင်းတွေကိုကိုဝင်းမင်နဲ့အတူပြောပြပါပါ။อิสราเอลและปาเลสไตน์ฮามาสสิทธิ์วิจวารีไตปวยรีปิ้นถันดีบาระรัสเซียและตองโกเรียอาจาตันตมันเยอะอย่าติ้มมาดีบาระดองซันสุจีจ้ํามายีก้าวมนต์จองสิกกองสีก็เปลาะจาบาระเมียนมาแบกะเนซัดဖြတ်จ่อปิ๊กขัดมุတွေถัดลุลายินบังกลาเทศก็เล็ดตုတ်เปลี่ยนเบลุเปลาะไล่บาระอะดิโลตะรินนี่กูเปลาะปะไปมาบาโกเวมิเ
ยโอเคบาโกคิมองซูมิเยอะกุโลตะรินนี่ปีมาတော့ดีญะเสิกဝင်ซาโบอะกองซงตะรินเฟซบุ๊กเจ็ดတွေเดมาဆိုရင်ဝင်းနေမိကြယုံကြောင်းတိုက်ဆရာတော့ပြစ်ခံရမှုစစ်ကောင်စီကပြန်လဲစုံစမ်းနေတယ်လို့ပြောပါတယ်။နောက်အခုလိုပြစ်ခံခဲ့ရတာအတွက်ကန်ဆောင်မှုတပည့်တန်ခါဟောင်းတွေသဘောထားထုတ်လိုက်ချိန်မှာမဘာသာဘူအဖွဲ့ဝင်ဆရာတော့ဦးပေါမောက်ခကလည်း
ဒီလိုဖြစ်သွားတဲ့အပေါ်မှာတော့ပိတ်မကောင်းဘူးပေါ့နော်။အေးအဲ့ဒီပေါ်မှာတော့ဘုန်းကြီးတို့ကလောက်တဲ့အဖွဲ့အစည်းကိုလည်းရှုံချတယ်ကန့်ကွက်တယ်
။နောက်ရှမ်းမြောက်မှာတော့ TNL တအောင်တက်ကသူတို့စခန်းတွေပေါ်စစ်တက်ကတက်ခိုက်ခဲ့တယ်လို့ပြောလိုက်ပါတယ်။အခုလိုသတင်းတွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာနောက်သုဒ္ဓဆောင်လွင် American တခွင်နဲ့သိပ်ပန်တဲ့နေပညာအစီအစဉ်တွေကိုစက်တိုက်နှาศင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခမောင်စွန်းမင်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။ဂါဇာကမ်းမြောင်တလျှောက်ရာဖာနဲ့တခြားဒေသတွေမှာအစ္စရေးတပ်ဖွဲ့တွေနဲ့ဟားမတ်စစ်သွေးကြွတွေအကြားအနီးကပ်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့အစ္စရေးစစ်တပ်ကပြောပါတယ်။ပြီးခဲ့တဲ့မေလအစောပိုင်းကတည်းကဂါဇာကမ်းမြောင်တောင်ဘက်ဇွန်ရာဖာမြို့ကိုအပြေးအပိုင်သိမ်းပိုက်ဖို့အတွက်အစ္စရေးတပ်ဖွဲ့တွေကြိုးစားနေပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်းတသန်းကျော်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့လည်းပါလက်စတိုင်းတွေကပြောပါတယ်။တောက်ကြနေ့အစ္စရေးတိုက်ခိုက်မှုကြောင့်အနည်းဆုံး12ယောက်သေဆုံးခဲ့ကြောင်းလဲပါလက်စတိုင်းကျမ်းမာရေးဌာနကပြောပါရယ်ပြီးခဲ့တဲ့နှစ်ရက်နေ့ကစပြီးအစ္စရေးတပ်တွေအချိန်မြင့်တိုက်ခိုက်လာတာကြောင့်ပြင်းထန်တဲ့တိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေတာလို့ရာဖာဒေသခံတွေကပြောပါရယ်အစ္စရေးတပ်တွေကတော့သူတို့အနေနဲ့ထောက်လှမ်းရေးအချက်အလက်ကိုအခြေခံပြီးမြေအောက်ဥမင်လှိုင်ကောင်းတွေနဲ့ခိုးအောင်းနေတဲ့စစ်သွေးကြွတွေကိုအနီးကပ်ထိုးစစ်ဆင်တိုက်ခိုက်နေတာပါလို့ပြောဆိုပါရယ်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့ချုပ်ချာအာဏာနဲ့နယ်မြေပိုင်နက်ကိုထောက်ခံဖို့ဗီယက်နမ်နိုင်ငံကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။ယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့ရုရှားသမ္မတဗလာဒီမာပူတင်ဗီယက်နမ်နိုင်ငံကိုတရားခီးစင်နဲ့တွားရောက်ခဲ့ပြီးနောက်မှာအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရမက်သရူးမေလာကကြက်သားရီနေ့ကအခုလိုပြောခဲ့တာပါ။ဗီယက်နမ်ရုရှားဆက်ဆံရေးပေါ်အမေရိကန်သဘောထားနဲ့ပတ်သက်လို့ VOA ကမေးမြန်းခဲ့တာမှအခုလိုပြောခဲ့တာပါ။ရုရှားစစ်အနေနဲ့ဆက်ဆံလုပ်တဲ့နိုင်ငံမှန်သမျှအနေနဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်နဲ့အပါအဝင်ကုလသမဂ္ဂကဗဒိန်ညမှာပြဋ္ဌာန်းထားတဲ့စည်းမျဉ်းတွေကိုလေးစားလိုက်နာမယ်ဆိုတာပြတ်သားဖို့အမေရိကန်အနေနဲ့မျှော်လင့်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရမေလကတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ကာဝေးဆိုင်ရာအပြန်အလှန်ကူညီဖို့ရုရှားနဲ့မြောက်ကိုရီးယားအကြားသဘောတူစာချုပ်ချုပ်ဆိုခဲ့တာကိုတောင်ကိုရီးယားကကန့်ကွက်တဲ့အနေနဲ့ရုရှားတန်မတ်ကြီးကိုစင်ခေါ်ခဲ့ပါတယ်တောင်ကိုရီးယားနိုင်ငံဆိုင်ရာရုရှားတန်မတ်ကြီးဂျီယိုရီဇင်နိုဗစ်ကိုတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်ဟုန်ကျွမ်းကဆင့်ခေါ်ပြီးတွေ့ဆုံပြီးရုရှားနဲ့မြောက်ကိုရီးယားအကြားသဘောတူစာချုပ်ချုပ်ခဲ့အပေါ်ကန့်ကွက်ကြောင်းနဲ့မြောက်ကိုရီးယားနဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့စီးရေးစွမ်းရင်ကိုမြင့်တင်ဖို့ဓာတ်ရိုက်ဖြစ်စေ၊သွယ်ဝိုက်ဖြစ်စေ၊ကူညီပံ့ပိုးရရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ရာရောက်ကြောင်းတောင်ကိုရီးယားရဲ့လုံခြုံရေးကိုချိန်ချောက်ရာရောက်တယ်လို့တောင်ကိုရီးယားနဲ့ရုရှားဆက်ဆံရေးထိခိုက်လာနိုင်တဲ့အကြောင်းလဲရုရှားတန်မတ်ကြီးကိုပြောဆိုလိုက်ပါတယ်ခင်ဗျာ။
ရှိပတ်မှာတော့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပထမဆုံးစကားစစ်ထုတ်ပွဲစတော့မှာပါရှေ့သတင်းပတ်ကြသရင်းနှစ်ဇွန်လ29ရက်နေ့မှာဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုင်ဒန်နဲ့ရီပဘလီကန်ပါတီဘက်ကသမ္မတဟောင်းဒေါ်နယ်ထရမ့်တို့2024သမ္မတရွေးကောက်ပွဲအတွက်စကားစစ်ထုတ်ကြတော့မှာပါဒီစကားစစ်ထုတ်ပွဲကိုဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပမှာဖြစ်ပြီး CNN သတင်းဌာနကကမ္ဘာကထားလို့စီစဉ်မှာပါပြီးခဲ့တဲ့ရွေးကောက်ပွဲကာလကလို့စကားစစ်ထုတ်ပွဲမှာတယောက် ပြောမပြီးခင်တယောက်ကကြားဖြတ်ဝင်ပြောတာကသောင်းကနေနဲ့ထိမနိုင်တာမျိုးတွေမဖြစ်ရအောင်တယောက်ပြောနေတဲ့အချိန်တခြားတယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားမှဖြစ်ပါတယ်ပြင်ပကပြိသက်တွေကြားဝင်နှောက်ရက်တာမျိုးမဖြစ်အောင်လဲစကားစထိုးပွဲမှာပြိသက်တွေပါဝင်တယောက်ခွင့်ကိုပေးမထားပါဘူးခင်ဗျာ
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9303ညနဲ့9303ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတောက်ကြညသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်တယ်လို့စစ်ကောင်စီကပြောပါတယ်သူတိထားသလောက်ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်နေပြီးသူတို့အရင်စီရင်ထားတဲ့နေရာမှာပဲရှိနေပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက AFP သတင်းဌာနကိုဒီလဂျွန်20ရက်နေ့ကပြောကြားလိုက်ပါတယ်ဘယ်နေရာမှာဒေါအောင်ဆန်းစုကြည်ရှိနေတယ်လဲဆိုတာကိုတော့ဗိုလ်ချုပ်စော်မင်းထွန်းကတိတိကျကျပြောကြားခြင်းမရှိဘူးလို့ AFP သတင်းဌာနကပြောပါတယ်မြန်မာနိုင်ငံမှာအပူလိုင်းတန်ခံခဲ့ရတဲ့အေဂျီလာမှာဒေါအောင်ဆန်းစုကြည်အပါအဝင်အကျဉ်းသားတချို့အပူဒဏ်သက်တာတဲ့နေရာပြောင်းရွှေ့ထားတယ်လို့စစ်ကောင်စီကပြောကြားပေမဲ့ဘယ်ကိုပြောင်းရွှေ့ထားတယ်ဆိုတာဒေါအောင်ဆန်းစုကြည်ရဲ့မိသားစုဝင်တွေကိုယ်တိုင်အခုချိန်ထိမသိကြပါဘူးဒီလဂျွန်19ရက်နေ့ကအသက်89နှစ်ပြည့်သွားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးအတွက်စိုးရိမ်တယ်လို့သားဖြစ်သူကင်အဲရစ်ကပြောကြားခဲ့ပါတယ်ဒေါအောင်ဆန်းစုကြည်မွေးနေ့အတွက်နိုင်ငံခြားတန်တမာတွေဘာသာရေးခေါင်းဆောင်တွေပြည်သူတွေအပါအဝင်မွေးနေ့အတွက်စုတောင်းစကားပြောကြားတဝင်လွှာပေးပို့တဲ့သူတွေကိုကျေးဇူးတင်ကြောင်း NLD ကထုတ်ဖော်ပြောကြားခဲ့ပါတယ်ခင်ဗျာ
ကရင်ဘက်မြဝတီကော့ကရိတ်သွားအာရှလမ်းမကြီးမြန်မာဘက်ကပိတ်ထားလို့ကားတွေရချီပိတ်မိနေပါတယ်ကရင်ပြည်နယ်မြဝတီမြို့နယ်ကော့ကရိတ်ကြားအာရှလမ်းမကြီးကိုအခုလိုပိတ်ထားလို့ရှာနေချီတဲ့ကုန်တင်ကားတွေနေဆက်မှာတောင်းတင်နေပြီးနေဆက်ပြန်ဖွင့်မဲ့အချိန်ကိုစောင့်နေကြတယ်လို့ The Straits Times သတင်းစာကဖော်ပြလိုက်တာပါမြန်မာနိုင်ငံဘက်ကဇွန်လ19ရက်နေ့ကစပိတ်ထားပြီးထိုင်းနိုင်ငံဘက်ကတော့မနက်ဖြန်ဇွန်လ22ရက်နေ့မှာနေဆက်ဂိတ်ပြန်ဖွင့်မဲ့ရက်ကိုကြေညာမဲ့အကြောင်းထိုင်းနေဆက်ရရှိတွေကတော့ပြောနေပါတယ်လက်နက်ကင်တိုက်ပွဲတွေမကြာခဏဖြစ်ပွားတာကြောင့်ဒီကုန်သွယ်ရေးအဓိကလမ်းကြောင်းကြီးဖြစ်တဲ့အာရှလမ်းမကြီးကိုလုံခြုံရေးအခြေအနေအသွာလာမကြာခဏတားနေလေရှိပါတယ်မြောက်ရီကော့ကရိတ်လမ်းပိတ်ထားချိန်မှာဖျားသုံးစုနဲ့တခြားဂိတ်တွေကတဆင့်ထိုင်းနိုင်ငံကကုန်စည်တွေကိုအဓိကပို့နေပြီးနှစ်နိုင်ငံနယ်ကြားတရားမဝင်ဖြတ်သန်းနိုင်တဲ့ဂိတ်22ခုကလည်းကုန်စည်တွေပို့နေအောင်နှစ်ဖက်ဒေသဆိုင်ရာတာဝန်ရှိသူတွေပူးပေါင်းဆွေးနွေးဆောင်ရွက်နေကြတဲ့အကြောင်းထိုင်းအရာရှိတွေကလည်းပြောထားပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်ကြားနမ်မြစ်ကိုကျော်ပြီးမြန်မာဘက်ကအကြိမ်ကြိမ်နယ်ဆက်ဖြတ်ကျော်ပစ်ခတ်မှုတွေရှိနေတာကြောင့်ထပ်ပြီးသာလှုပ်လာရင်လက်တုံ့ပြန်ပြန်လည်ပြစ်ခတ်မယ်အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကသတိပေးပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ပြစ်ခတ်တာတွေမလုပ်ဖို့မြန်မာစစ်ကောင်စီကိုရောအာရခတပ်တော် AU ကိုရောအကြောင်းကြားထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဗဒူဇာမန်ခမ်ကမနေ့ကပြောကြားလိုက်ပါတယ်မကြာသေးခင်တိုက်ပွဲအတွင်းအာရခတပ်တော် AA ဘက်ကမြန်မာနယ်စပ်အဓိကကျတဲ့မြို့ကြီးတော်တော်များများကိုသိမ်းပိုက်နေပြီးမြန်မာလုံခြုံရေးတပ်ဖွဲ့တွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံတဲ့အကြောင်းလဲသူကပြောဆိုသွားပါတယ်။မြန်မာနိုင်ငံဘက်ကတိုက်ပွဲတွေကြောင့်နတ်မြစ်ကိုဖျက်ကျော်ကုန်စည်စီးစင်းရေးတွေထိကြိုက်ခဲ့တယ်လို့လဲသူကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
။တရုတ်မှာတော့မိုးကြီးပြီးစံချိန်တင်ရေကြီးခဲ့တာကြောင့်လူ၁၀ဦးဝန်းကျင်သေဆုံးပြီးကြောက်ဆုံးမှုလည်းရှိနေပါတယ်။တရုတ်နိုင်ငံတောင်ပိုင်းကွမ်တုံပြည်နယ်ရဲ့ဒေသတချို့ကကျေးလက်ဒေသတွေမှာမိုးများပြီးစံချိန်တင်ရေလွှမ်းမိုးခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီး6ဦးပျောက်ဆုံးနေတာပါ။ဒါအပြင်နိုင်ငံရဲ့တခြားဒေသတချို့မှာလည်းအလားတူမိုးများရေကြီးတာတွေထပ်ဖြစ်နိုင်တယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။ဒီရေလွှမ်းမှုကြောင့်ကွမ်တုံပြည်နယ်မစ်ဇူးမြို့ကမက်ဆီယန်ခရိုင်မှာ4ဦးသေဆုံးခဲ့ပြီးဂျော်လင်းခရိုင်မှာလည်း5ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။မင်္ဂလာညချမ်းမှာသောတာရှင်များခင်ဗျာ VOA American တန်ရဲ့ဇွန်လ22ရက်တောက်ကြညသတင်းတွေကိုကိုခမောင်စိုးမင်းနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစက်တိုက်ပြောပြပေးမှာပါပထမဆုံးကတော့မြန်မာနိုင်ငံတဲ့ဝင်းနေမီတာယုံကြောင်းတိုက်ဆရာတော်ပြစ်ခံရမှုစစ်ကောင်စီကပြန်လည်စုံစမ်းနေတာပါ ပကောမျိုးဝင်းနေမိတယုံကြောင်းတိုက်ဆရာတော်ပြစ်ခံရပြီးပြန်လို့တော်မူတဲ့ဖြစ်စဉ်အမှန်ကိုစီစစ်ဖော်ထုတ်နေတယ်လို့စစ်ကောင်စီကပြောပါတယ်။တိုက်ခိုက်မှုကိုကိုယ်တိုင်ကြုံခဲ့တဲ့ဆရာတော်တစ်ပါးကမိန့်ကြားခဲ့ပြီးတဲ့နောက်ဆရာတော်ရဲ့မိန့်ကြားမှုဟာအစောပိုင်းသတင်းထုတ်ပြန်ချက်တွေနဲ့ကွဲလဲနေတာကြောင့်အဖြစ်မှန်ကိုစီစစ်ဖော်ထုတ်နေတယ်လို့ဒီနေ့ဇွန်လ21ရက်နေ့မှာစစ်ကောင်စီကသတင်းထုတ်ပြန်လိုက်တာပါ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုအောင်ပြောပြပေးပါအောင်ခင်ဗျာ။
ဇွန်လ19ရက်ကမန္တလေးတိုင်းနဇုံမြို့နယ်ပကြီကမလမ်းမှာပကူးမျိုးဝင်းနေမိတာယုံကြောင်းတိုက်ဆရာတော်ကြီးပြန်လည်တော်မူခဲ့တဲ့ပြစ်ခတ်ခံရမှုအဖြစ်မှန်ကိုစစ်စစ်ဖော်ထုတ်နေတယ်လို့စစ်ကောင်စီကဒီကနေ့ဇွန်လ21ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ပြစ်ခတ်မှုဖြစ်ခဲ့တဲ့ဇွန်လ19ရက်နေ့က PDF အကြမ်းဖက်သမားတွေကပြစ်ခတ်ခဲ့တာကြောင့်ဆရာတော်ကြီးပြန်လည်တော်မူသွားတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့တာပါဒါပေမဲ့ပြန်လည်တော်မူခဲ့တဲ့ဆရာတော်ကြီးနဲ့အတူကားတစ်စီးထဲမှာလိုက်ပါလာတဲ့ကံ30ဆင်ဆရာတော်ကသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်အမှန်ကိုမိန့်ကြားခဲ့တဲ့ရုပ်သံဗီဒီယိုတွေအွန်လိုင်းပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ဖြစ်စဉ်အမှန်ကိုစစ်စစ်ဖော်ထုတ်လာပြီးလိုအပ်တဲ့အရေးယူမှုတွေလုပ်နေတယ်လို့စစ်ကောင်စီကထုတ်ပြန်လိုက်တာပါ
ဖြစ်စဉ်နဲ့ပတ်သက်ပြီးကနဦးသတင်းထုတ်ပြန်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့အစီအစဉ်မှာသတင်းပို့တင်ပြလာသည့်အချက်အလက်များကိုအခြေခံပြီးသတင်းထုတ်ပြန်ခဲ့ခြင်းဖြစ်ပြီးဆရာတော်ကြီးဤမိန့်ကြားမှုသည်သတင်းထုတ်ပြန်ခဲ့မှုနှင့်ကွဲလွဲမှုများဖြစ်ပေါ်လျက်ရှိတာကိုတွေ့ရှိရပါတယ်တို့ဖြစ်ပါ၍၎င်းဖြစ်စဉ်နဲ့ပတ်သက်ပြီးမြေပြင်ဖြစ်စဉ်အမှန်ပေါ်ပေါက်စေရေးလိုအပ်တဲ့အစီအစဉ်ဖော်ထုတ်မှုများဆောင်ရွက်လျက်ရှိကြောင်းနှင့်ဖြစ်စဉ်မှန်အောင်သိရှိရပါကလိုအပ်သည့်အရေးယူမှုများဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းသိရှိရပါတယ်ရှင်
ဇွန်လ19ရက်မှာကာကွယ်ရေးတပ်ဖွဲ့တွေပြစ်ခတ်လို့ဆရာတော်ပြန်လည်တော်မူခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့တဲ့တရက်ထဲမှာပဲမန္တလေးတိုင်းသာသနာရေးမှုကနေပြည်တော်သာသနာရေးဦးစီးဌာနကိုသတင်းပို့တင်ပြချက်ထဲမှာလဲကားကိုရက်ခိုင်းချိန်မှာမှန်မှားပဲမောင်းနှင်ခဲ့တဲ့အတွက်လုံခြုံရေးကင်းလှည့်သူတွေကကားကိုပြစ်ခတ်ခဲ့လို့ပြန်လည်တော်မူတာဖြစ်ကြောင်းဖော်ပြထားပါတယ်စစ်ကောင်စီသတင်းထုတ်ပြန်ချက်နဲ့ဖြစ်ခဲ့တဲ့အဖြစ်အပျက်နှစ်ခုကွဲလွဲနေတာကြောင့်မေးခွန်းထုတ်မှုတွေရှိနေချိန်မှာစစ်ကောင်စီကအဖြစ်မှန်ပေါ်ပေါက်အောင်စစ်ဆေးနေတယ်လို့ပြန်ပြီးတော့ထုတ်ပြန်လိုက်တာပါဆရာတော်ဇာပနချင်းပါဘူးဇွန်လ20ရက်နေ့မှာအစည်းအဝေးပြုလုပ်ချိန်ကံ30ဆင်ဆရာတော်ကြီးကသူကိုယ်တိုင်ကြုံတွေ့ခဲ့ရတာကိုပြန်ပြောခဲ့တာမှာစစ်တပ်ကအဓိက3လရှိတဲ့တရုတ်အစိုးရပိုင်ကုမ္ပဏီထုတ်ဖောဂါဘော်ကနေပြစ်လိုက်ချိန်ဝင်းနေမိတာယုံဆရာတော်တဘောခန္ဓာရုပ်သိမ်းသွားပြီးတော့သူကိုယ်တိုင်ခေါင်းမှာကားရဲ့မှန်စထိတယ်လို့မိန့်ထားပါတယ်။ကားရက်တဲ့အခါမှာလည်းပြစ်ခဲ့တဲ့စစ်ပုစစ်သားတွေကိုအခုလောက်ရက်ဆက်ရသလားလို့မေးတဲ့အခါကားမှန်ပိတ်ထားတာကြောင့်ဘုံကြီးမှမသိလို့ရန်သူကားထင်းပြီးတော့ပြစ်ခတ်ခဲ့တာလို့ပြောကြောင်းကံ30ဆရာတော်ကကြုံတွေ့ခဲ့ရတဲ့အခြေအနေကိုမိန့်ကြားခဲ့တာဖြစ်ပါတယ်။ဇွန်လ20ရက်နေ့ကကံ30ဆရာတော်ကြီးမိန့်ကြားတဲ့ဗီဒီယိုဖိုင်လူမှုကွန်ရက်ပေါ်မှာပြန့်နှံ့လာပြီးတဲ့နောက်ညနေပိုင်းမှာစစ်ကောင်စီရဲ့ဗကိုးတိုင်းဆွေရအဖွဲ့တာဝန်ရှိသူတူဦးကဆရာတော်ကြီးမိန့်ကြားမှုတွေနဲ့သတင်းမှထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးကျောင်းတိုက်မှာရှိတဲ့ဆရာတော်တွေကိုတွားရောက်ရှင်းပြခဲ့ပါတယ်ဘကိုးတိုင်းဆိုရအဖွဲ့တာဝန်ရှိသူတရင်အမှားထုတ်ပြန်တာနဲ့ပတ်သက်ပြီးဆရာတော်တွေကိုရှောက်ထားတာဟာမှန်ကန်ပြီးမြေပြင်မှာစစ်စစ်ပြီးတော့လှုပ်တင့်လှုပ်ထိုက်တာကိုလှုပ်ဆောင်သွားမယ်လို့ပြောကြားခဲ့တဲ့အကြောင်းဝင်းနေမိတာယုံចောင်းတိုက်ကဆရာတော်တပါးကလည်း VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါရဲလက်ရှိမှာဆရာတော်ကြီးရဲ့ရုပ်ကလပ်တော်ကိုចောင်းတိုက်မှာအပူဇော်ခံထားပြီးလာရောက်ဖူးမြော်လို့ရတယ်လို့ဆရာတော်ရဲ့တပည့်ဆရာတော်တပါးကအခုလိုမိန့်ပါရဲចောင်း
တိုက်မြေပြင်ចောင်းတိုက်ပေါ့နော်ဝင်းနေမိတာចောင်းတိုက်ဒါကထားပါမယ်အကလုံးတနင်္ဂနွေကဒီတက္ကသိုလ်ကမှပြောသံဃာတွေပါဒီခုမြော်လို့ရအောင်အကလုံးဖွင့်ပြထားပါမယ်ဘယ်သူမှဆိုဘယ်သူမှဆိုအကလုံးလာဖွင့်ချာဖို့လို့ရတာဖြစ်တဲ့အကြောင်းကျွန်တော်လည်းပြောပြကြတော့ခိုင်းနော်
ဆရာတော်ကြီးရဲ့ယုတ်ကလပ်ကို6ရက်ကြာအပူဇော်ခံထားရှိပြီးနောက်ဇွန်လ29ရက်နေ့မှာယုတ်ကလပ်တော်ကိုမိတကြိုပြီးအယိုးပြာတွေကိုစစ်တောင်းမြစ်ထဲမျှောသွားမယ်လို့လဲဇာပနာစီစဉ်တဲ့ဆရာတော်တွေကမိန့်ပါတယ်ဆရာတော်ပြစ်ခတ်ခံရပြီးတော့ပြန်လည်တော်မူတာနဲ့ပတ်သက်ပြီးငဇွန်ဒေတာကန်တွေကတော့ပကြီကမ်းမလမ်းပိုင်းဟာစစ်တပ်စိုးမိုးထားတဲ့နေမြစ်ဖြစ်ပြီးတော်လန်ရေး3နှစ်ကျော်ကာလအတွင်းတိုက်ပွဲဖြစ်နေတဲ့ဒေတာလည်းမဟုတ်ဘူးလို့ပြောပါတယ်ဇွန်လ19ရက်နေ့ကပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ကံ30ဆရာတော်အပါဝင်ရေမောင်းဖြစ်သူဟာဒဏ်ရာရရှိခဲ့ပြီးစေကူတမှု나ဤအတော်ကြာမရရှိခဲ့ကြောင်းနဲ့နိုင်ငံရေးလှုပ်ရှားမှုကြောင့်ဖမ်းဆီးခံရသူတွေကိုနှိပ်စက်မေးမြန်းတဲ့နေရာလို့နာမည်ကျော်တဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့နန်းတွင်းမှာခေါ်ယူစစ်ဆေးခံရတာတွေကိုလည်းကံ30ဆရာတော်ကတခြားဆရာတော်တွေကိုဇာပနာခန်းနာမှာရှင်းပြခဲ့ပါတယ်ခင်ဗျာ
ဝင်းနေမိတ်တာယုံကျောင်းတိုက်ဆရာတော်ဖြစ်ခံရမှုစစ်ကောင်စီပြန်လည်စုံစမ်းနေတာကိုအောင်ပြောပြခဲ့တာပါအခုလည်းဆရာတော်ကြီးရဲ့တပည့်တန်ခါဟောင်းတွေကသဘောထားထုတ်ပြန်လိုက်တာပါဆရာတော်ဗန္ဒန္ဒမုံနိုင်တာဘေးဝင်သားကိုစစ်တပ်ပြစ်ခတ်ပြန်လည်တော်မူခဲ့ပြီးတဲ့နောက်စစ်တပ်ရဲ့လက်လွတ်စပယ်တပ်ဖြတ်မှုတွေရအောင်ကန့်ဆောင်ခြင်းရောက်ပြီလို့ဆရာတော်ကြီးရဲ့တပည့်တန်ခါတော်တွေကမိန့်ကြားလိုက်ပါတယ်ဆရာတော်ကုလိုပြစ်ခတ်ခရယာချင်းနေတူတနိုင်ငံလုံးပြည်သူတွေကိုစစ်တပ်ကအကြောင်းမဲ့ပြစ်ခတ်တပ်ဖြတ်နေစေအခြေအနေတွေကိုပိုပြီးဆိုးဝါးလာနေတယ်လို့ဝင်းနေမိတာယုံကြောင်းတိုက်စာတင်သားဟောင်းတပည့်တန်ဃာတွေကကြေညာချက်ထုတ်ပြန်ခဲ့တာရန်ကုန်ကပေးပို့လာတာကိုမှတ်ရင်ချင်းနိုင်ပြောပြပေးပါအောင်ခင်ဗျာ
ဒီကနေ့ဇွန်လ22ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ဗတ်တန်နာမုနိန်တာပြီးဝင်သားဆရာတော်ဖျားကြီးရဲ့တပည့်တန်ဃာတော်များရဲ့သဘောထားကြေညာချက်မှာဆရာတော်ပြစ်ခတ်ခံရတဲ့ဖြစ်စဉ်ကိုအသေးစိတ်ဖော်ပြထားပြီးပြည့်ရတီစာပေပြန်ပွားရေးအပတ်တကုတ်ကြိုးပမ်းအားထုတ်နေတဲ့ဆရာတော်တပါအကြောင်းမဲ့ပြစ်ခတ်တက်ဖြတ်ခံလိုက်ရတဲ့ဖြစ်ရဟာဗုဒ္ဓသာသနာတော်အတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်ဖော်ပြထားပါတယ်ဆရာတော်ဘုရားကြီးကိုစစ်တပ်ကလက်လွတ်စပယ်ပြစ်ခတ်တက်ဖြတ်ခဲ့တဲ့ဖြစ်ရကိုကြည့်ရင်ဆရာနာရှင်တွေရဲ့အကြမ်းဖက်တက်ဖြတ်မှုတွေဟာယဟန်ရှင်လူပြည်သူမရွေးဘာသာမရွေးလူမျိုးမရွေးအဆင့်တန်းမရွေးအချိန်မရွေးကြားရောက်လာနေပြီဆိုတာကိုပြသနေတာဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဗုဒ္ဓဘာသာယဟန်တော်တွေအနေနဲ့စစ်အာဏာရှင်တွေကြောင့်ပြည်သူတွေဒုက္ခမျိုးစုံကြုံတွေ့နေရတဲ့အခြေအနေတွေနဲ့သာသနာတော်ရုပ်လျော့ကျဆင်းလာနေတာကိုကာကွယ်ရေးပရိကံဆောင်ခြင်းအမျိုးမျိုးကိုဝီနီးတော်နဲ့အညီဆောင်ရွက်ကြဖို့အချိန်ရောက်ပြီလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇွန်လ19ရက်နေ့ကမန္တလေးကိုလေကြောင်းနဲ့ကြွချီလာတဲ့ဝင်းနေမိတာယုံကျောင်းတိုက်ဆရာတော်ကြီးဟာကားကိုတနက်နဲ့ပြစ်ခတ်ခံရတာကြောင့်အဲ့ဒီနေရာမှာတွင်ပြန်လွန်တော်မူခဲ့တာပါ။ကနဦးမှာတော့စစ်ကောင်စီဘက်ကပြည်သူ့ကာကွယ်ရေးတပ် PDF တွေကမိုင်းဆွဲတိုက်ခိုက်ခဲ့တာလို့ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ပြစ်ခတ်ခံရတဲ့နေရာမှာရှိခဲ့တဲ့ကံတုံးစင်ကျောင်းဆရာတော်ဗဒနာဂူနိကာပြီးဝင်သားကစစ်ကောင်စီတပ်ဖွဲ့ဝင်တွေကလုခဲ့တာလို့ထုတ်ဖော်မိကြခဲ့ပါတယ်။အမျိုးဘာသာသာသနာစောက်ရှောက်ရေးအဖွဲ့မဘာသာဘဟုအဖွဲ့ဝင်တအူးဖြစ်တဲ့ဥပမောခါကတော့တံမိုးရှိတဲ့အထင်ကရဆရာတော်တပါးကျွေလွင့်ခဲ့ရတာဟာနှမျောစရာကောင်းတယ်လို့ဒီဖြစ်ရက်ဖန်တီးခဲ့သူဘယ်သူကိုမဆိုရှုံးချတယ်လို့အခုလိုမိတ်ကြပါတယ
်ခွန်ကြီးကတော့ဒီလိုဖြစ်သွားတဲ့အပေါ်မှာတော့စိတ်မကောင်းဘူးပေါ့နော်ဒီဘက်ကပဲလှုပ်လို့လှုပ်တဲ့သူရဲ့ပြီလို့လှုပ်တာလားမပြီလို့လှုပ်တာလားဒီလိုတော့ဆက်ပြီးသုံးသပ်ရင်တော့သုံးသပ်ပြရပေါ့နော်အေးအဲ့ဒီပေါ်မှာတော့ခွန်ကြီးတို့ကလှုပ်တဲ့အဖွဲ့အစည်းအလုံးသူထံသူခံပါပြီပဲပေါ့အဲ့တော့ပဲခွန်ကြီးတို့ကလားပြောပြီးကျင်းတယ်လှုပ်တဲ့အဖွဲ့အစည်းကိုလည်းရှုံချတယ်ကန့်ကွက်တယ်
နော်ဝေးမှာသတင်းသုံးနေတဲ့အရှင်ထာဝရကလည်းဆရာတော်ကြီးပြန်လွန်တော်မူခဲ့တဲ့ဖြစ်စဉ်မှာစစ်ကောင်စီမှသာတာဝန်ရှိကြောင်းအခုလိုမိန့်ကြားပါဗျ။
အဲတော့ဘယ်သူမှဘူတာဝန်နဲ့ရှိတယ်ဆိုတာလက်ရှိအတင်းအားမှာအာဏာကိုလွတ်ယူထားတဲ့လူတွေမှာတာဝန်ရှိတယ်လို့ပဲပြောရမှာ။ဘုန်းတော်ကတော့ဘာဖြစ်လို့လဲဆိုတော့ဒါဟာဒီလိုအာဏာတာမလွတ်ယူခဲ့ဘူးနော်။ဒီလိုသာသနာအတွက်ဆုံးရှုံးမှုမျိုးကြုံတွေ့ရမှာမဟုတ်ဘူး။ဒီလိုဆရာတော်ကြီးတွေလည်းအဖြစ်ဆိုးတဲ့ကြုံတွေ့ရမှာမဟုတ်ဘူး။ဘုန်းတော်တို့လည်းဝမ်းနည်းစရာဖြစ်မှာမဟုတ်ဘူး။ဒီနေ့ကဟိုဂိုင်းကနတစ်ခုဆိုတာတည်းပေါ့နော်ဘုန်းတော်ကဒီသာသနာတော်မှာဒီအမတန်ကျေးဇူးများတဲ့ပုဂ္ဂိုလ်တပားကိုဘုန်းတော်ကဆုံးရှုံးရတာပါဒီနေ့ချိန်ကမှဟိုပီတီအက်ကပဲဟို PDF ပဲဖြစ်စစ်အုပ်စုပဲဖြစ်ပေါ့နော်လောက်တာတဲ့သူတွေရဲ့အပေါ်မှာဒါလည်းတံပြတ်တက်ရောက်မှုဆိုတာရှိတာပါအဲ့ဒီတော့မြင်ရတော့ဒါစစ်အုပ်စုရဲ့မစင်မကျင်လောက်ရဲ့ကြောင့်ဒီနေ့သာသနာတော်အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ဟိုအာဏာကိုမတရားသုယူတဲ့သူတွေရဲ့အော်ဆုံးပြချက်အမားလို့ပဲဖုံးသွားမြင်ပါတယ
်စစ်တပ်ရဲ့ရန်တမ်းပစ်ခတ်မှုဖြစ်စဉ်တွေဟာနေရာအနှက်ဖြစ်နေပြီးတော့အခုလိုအထင်ကရဆရာတော်တပါးပြန်လွန်တော်မူတဲ့အထိဖြစ်ခဲ့တဲ့အခြေအနေကြောင့်သာလူတွေသိရှိခဲ့တာဖြစ်တယ်လို့စစ်ကောင်စီလက်အောက်မှာလူမသိသူမသိတည်ဆုံးခဲ့ရတဲ့တန်ခါတော်အများပြားရှိနေတယ်လို့တိရကူဗုဒ္ဓတက္ကသိုလ်ရဲ့ဒေါက်တာဘွဲ့ရဆရာတော်တပါးကလည်းအခုလိုမိန့်ကြားပါတယ
်အော်စိတ်မကောင်းဖြစ်တာပါဆရာတော်ကြီးလည်းအဲ့လိုဖြစ်တာနောက်တစ်ခုကတော့ဟိုပြစ်တဲ့လူတွေကဟာလို့အဲ့လိုကြီးအရန်ကရောပြစ်တယ်မသိဘူးလူတွေတန်ဖိုးထားမှာတန်ဖိုးမထားဘူးလို့ခံစားရတယ်နော်ဆရာတော်ကြီးလိုနာမည်ကြီးတဲ့ဆရာတော်ကြီးတွေမို့လို့အခုလုံးတွေပြစ်ထင်တာဖြစ်တာအဲ့ဒီလိုဖြစ်ပျက်တယ်ဖြစ်သွားတဲ့ဟာလေးတွေလည်းအများကြီးရှိပါတယ် ်များကြီးဆိုပြီးမယ်လို့လို့ပြောအရာချီထောင်ရှိတော့မဟုတ်ဘူးပေါ့ case တော်တော်များများရှိတာနဲ့ရှိပါတယ်ဒါကအရာရတော့ဒီလိုပဲဟိုတည်င်းကိုလိန်ပြစ်တော့တည်ပြစ်တော့အားမရှိတော့ဘာမှမပြောနိုင်ဘူးလိန်နဲ့တိုင်းလေးပဲဒီတိုင်းပဲငုံခံခဲ့ရတယ် case တင်ရရှိတယ်အဲစိတ်မကောင်းဖြစ်တာပါပဲဟိုနေရာထိုင်တာမလုံးချုပ်ဘူးပေါ့
ဆရာတော်ဗဒနာမုနိန္ဒာဘိဝင်သားနဲ့အတူရန်ကုန်ကံသုံးစင်ကျောင်းဆရာတော်ဗဒနာဂုဏိကာဘိဝင်သားတို့နှစ်ပါးဟာမန္တလေးမြို့မှာရှိတဲ့ရွှေကျင်ဂိုင်းကျုပ်ရှိတဲ့မဟာဝိတ္တဒါယုံတိုက်တဲ့ရွှေကျင်နိကာရဗဟုဌာနမှာဇွန်လ20ရက်နေ့မှာပြုလုပ်မယ့်အစည်းအဝေးကိုတက်ရောက်ဖို့ကြွလာကြတာဖြစ်ပါတယ်ပြန်လည်တော်မူသွားတဲ့ဆရာတော်ဗဒနာမုနိန္ဒာဘိဝင်သားဟာစစ်ကောင်စီအာဏာသိမ်းတာကိုလက်မခံခဲ့တဲ့ဆရာတော်တပါးဖြစ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းချိန်အစောပိုင်းကာလမှာစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့ရှုံချကြောင်းနဲ့ဆန္ဒပြလူထုကိုအထိခိုက်နေတဲ့နီးလန်းနဲ့ဖြေရှင်းဖို့ဆိုပြီးမေတ္တာရပ်ခံခဲ့တဲ့ဆရာတော်တပါးလည်းဖြစ်ပါတယ်။ဆရာတော်ပြန်လည်တော်မူချိန်မှာအသက်88နှစ်ဝါရော58ဝါရှိပြီဖြစ်ပါတယ်။တိပိတကဒရရွေးချယ်ရေးစာမွေးပွဲအပါအဝင်ရန်ကုန်မန္တလေးတထုံစတဲ့မြန်မာနိုင်ငံအနှံ့အနေနဲ့အရက်ရက်ကတန်ခစာမွေးပွဲတွေအတွက်စာချစာတင်ပေးခဲ့တဲ့ဆရာတော်ကြီးတစ်ပါးဖြစ်တယ်လို့လက်ရှိအချိန်အထိပဲခူးမြို့ကလျာဏီရက်ကွက်ကဝိနေမိတာယုံကျောင်းစာတင်တိုက်ကိုဦးစီးပြီးရဟန်းတန်ဃာတော်တွေကိုစာတင်စာချပို့ချတင် जा ပေးနေသူစာပေကျန်းကန်နှံ့ဆက်ကျွမ်းကျင်တဲ့ဆရာတော်ကြီးတစ်ပါးလည်းဖြစ်ပါတယ်စာတင်သားတွေအတွက်ရှင်တန်ကျမ်းပေါင်းများစွာကိုပြုစုခဲ့သူဖြစ်ပြီးတကြိုရှင်တန်အပါအဝင်ကျမ်းပေါင်း38ကျမ်းကိုပြုစုခဲ့တဲ့ဆရာတော်တပါးလည်းဖြစ်ပါတယ်ရှင
်။ဝိနေမိတာယုံဆရာတော်ကြီးရဲ့တပည့်အတန်ကဟောင်းနေသဘောထားထုတ်ပြန်လိုက်တာအမှန်အချင်းတိုင်းပြောပြခဲ့တာပါ။အခုတော့ရှမ်းမြောက်မှာ TNL တောင်းတက်ကသူတို့ကိုစစ်တပ်လာတိုက်တယ်လို့ပြောလိုက်တာပါ။စစ်တပ်နဲ့ယာယီအပြည့်ရထားတဲ့ညီနောင်မမိတ်အဖွဲ့တကာ TNL တပ်တွေရှိတဲ့မြို့နယ်၃ခုကိုစစ်တပ်ဘက်ကတိုက်နေတယ်လို့TNL ကပြောလိုက်ပါတယ်ဆွန်လာဇန်းနဲ့ကဆက်လို့နှစ်ဖက်စီးတင်းမာနေပြီအခုလိုလာတိုက်တာလို့လည်းပြောပါတယ်ရန်ကုန်ကပြေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးကိုငင်းချန်ပြောပြပေးပါအောင်ခင်ဗျာ
မြန်မာစစ်တပ်နဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့အကြား2024နှစ်စန်းပိုင်းကတရုတ်ရဲ့ဂျားဝင်ပေးမှုနဲ့ယာယီအပြစ်ခတ်ရက်စဲထားခဲ့ပေမဲ့အခုဇွန်လထဲမှာတော့ညီနောင်မဟာမိတ်အဖွဲ့ထဲမှာပါတဲ့ TNL တောင်းတက်တွေပေါ်စစ်တပ်ဘက်ကတိုက်ခိုက်နေတယ်လို့ TNL ကပြောပါတယ်မန္တလေးတိုင်းကမိုးကုတ်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်နှစ်ခုမှာရှိနေတဲ့သူတို့တပ်စခန်းတွေအပေါ်တိုက်ခိုက်တာလို့ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOA ကိုအခုလိုပြောပါတယ
်။ပြီးခဲ့တဲ့ဇွန်လ18ရက်နေ့ကနေဒီနေ့ထိဆိုတော့စစ်ကောင်စီကကျွန်မတို့ဒီတပ်စခန်းရှိရပေါ့နော်။ဒီနောင်ချိုမြို့ရဲ့မိုးမိတ်မြို့ရဲ့ပင်မုတ်ကုန်းမြို့ရဲ့အဲ့ဒီနေရာ၃ခုကိုဦးတည်ပြီးတော့မှတိုက်ခိုက်နေတာဖြစ်ပါလေ။ဒီ၂ရက်၃ရက်အတွင်းမှာကျမတို့ရင်ဆိုင်နေရတာကဒီ၄ချောင်းပေါ့နော်ချက်ဖိုက်တာတုံးပြီးတော့မှတိုက်ခိုက်တာမျိုးလေးရှိသလိုနောက်တစ်ခုက drone ပေါ့နော်ဒီ drone ကတရက်ကို၂ချိန်နဲ့လာကျတိုက်ခိုက်တာမျိုးလေးရှိတယ်နောက်တစ်ခုကလက်နက်ကြီးပေါ့နော်သူတို့မျိုးတွင်းမှာနေပြီးတော့မှဒီလက်နက်ကြီးတွေပြစ်နေတာမျိုးတွေလည်းရှိပါတယ
် TNL တက်တွေရောစစ်တပ်ဘက်ကပါအခုဇွန်လဇန်ပိုင်းထဲမှာစီရေးလှုပ်ရှားမှုတွေရှိနေပြီးစီရေးတင်းမာနေတာပါပြီးခဲ့တဲ့ရက်ပိုင်းကစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်TNL ဘက်ကတေဆုံးတံရရမှုတွေရှိတယ်လို့ပြောခွင့်ရက VOE ကိုပြောပါတယ
်ဟုတ်ကဲ့မနေ့အချိန်ထိပေါ့နော်ကျမတို့ဒီမှာဒီကျမတို့ရဲ့သက်သားက3ဦးအသက်ပေးလူဒီလူတော့ပြတော်မှဒီ6ဦးကတော့အတန်ရရသွားတာမျိုးရှိပါတယ
်စစ်တပ်နဲ့ညီနောင်မမိတ်3ဘွဲ့အကြားဇန်နဝါရီလကဟိုင်ကင်သဘောတူညီချက်ရခဲ့ပြီးတဲ့နောက်တိုက်ပွဲတွေငြိမ်သက်ခဲ့ပေမဲ့လည်းဒီလအတွင်းမှာသူတို့ကိုဥတီတိုက်ခိုက်လာတာ10ချိန်လောက်ရှိပြီလို့လွေးရည်ဦးကပြောပါတယ်
ဟုတ်ကဲ့ဒီ hiking တဘောတူညီမှုနောက်ပိုင်းမှာတော့ကျမတို့ဦးတည်ပြီးတော့မှတိုက်ခိုက်တာကအဲ့လိုမျိုးတော့မရှိသေးဘူးပေါ့နော်ဒီလကမှာတော့ကျမတို့ကိုပို့ပြီးတော့မှဦးတည်တိုက်ခိုက်တယ်ပေါ့နော်ဟောနောက်တစ်ခုကအယတဦးတည်ပြီးတော့တိုက်ခိုက်တယ်လည်းဖြစ်တယ်ဒီလပြန်ချုပ်မယ်ဆိုရင်ဆယ်ချိန်ရှိတော့ပေါ့လေ
ဒီအပိုင်းတိုက်ခိုက်မှုတွေအတွင်းမှာအယတသေဆုံးတာထိခိုက်ဒဏ်ရာရခဲ့တာတွေရှိခဲ့တယ်လို့နေအိမ်နဲ့ဘုံကြီးကျောင်းတွေပျက်စီးတာတွေရှိကြောင်းလဲ TNL ကသတင်းထုတ်ပြန်ထားပါတယ်အခုလို TNL တပ်စခန်းတွေအပေါ်စစ်တပ်ကတိုက်ခိုက်နေတဲ့ဆိုတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး TNL တောင်းတက် MNDA ကိုကန့်တက်နဲ့ AA အာရခတက်တွေပါတဲ့ညီနောင်မဟာမိတ်၃ဘွဲ့ကချမ်းပြည်နယ်မြောက်ပိုင်းမှာ 2029စစ်စင်ရေးကိုစတင်ခဲ့ပြီးတဲ့နောက်တရုတ်နဲ့နယ်စပ်ကုန်သွယ်ရေးတွေထိခိုက်ခဲ့တယ်လို့တရုတ်နိုင်ငံနယ်စပ်အထိတိုက်ပွဲကြရက်တွေရိုက်ခတ်ခဲ့တာကြောင့်တရုတ်အစိုးရဂျာဝင်ပေးမှုနဲ့တရုတ်နယ်စပ်ဟိုင်ကင်ဟိုတယ်မှာဇန်နဝါရီလ10ရက်နဲ့17ရက်မှာဆွေးနွေးခဲ့ကြပြီးယာယီအပြစ်ရပ်ဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
သူတို့စခန်းတွေတိုက်ခတ်ခဲ့တာတရုတ်နယ်လေးပြောတာကိုကိုငင်းချမ်းပြောပြခဲ့တာပါအခုတော့ကရကင်နီဘက်လုံချုံရေးအန်ဒီရဲ့ဂျာကစတင်ချောင်းတွေချိန်နေပါKNDP ဂျာကာလာအုပ်ချုပ်ရေးကောင်စီ IC ထင်ချုပ်ထားတဲ့နယ်မြေမှာစာတင်ကျောင်းပေါင်းစုစုပေါင်း450ဖွင့်လာပြီးကျောင်းသူကျောင်းသားရေအတွက်4,600ကျော်ရှိနေကြောင်း IC တွင်ရေးမှူးနှစ်ကပြောပါရယ်စာတင်ကျောင်းတွေဟာစစ်ကောင်စီလေကျောင်းတိုက်ခိုက်မှုကိုစိုးရိမ်နေရတယ်လို့အဆောက်အုံနဲ့ထောက်ကူပစ္စည်းတွေလိုအပ်ချက်ကြီးနေတာကိုရန်ကုန်ကသတင်းပေးပို့တာမဆုမုံပြပြပေးပါအောင်ခင်ဗျာ
စစ်ကောင်စီလက်လွတ်ခဲ့ရတဲ့ကယားပြည်နယ်ကယင်းဒီဒေသကနယ်မြေတွေမှာပညာသင်ကြားခွင့်အခွင့်အလမ်းမဆုံးရှုံးနိုင်အောင်ကယင်းဒီပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ကဂျားကာလာစာတင်ကျောင်းတွေဖွင့်လှစ်ထားပါတယ်။နယ်မြေရဲ့90ရာခိုင်နှုန်းလောက်ကိုတော်လှန်ရေးတပ်ဖွဲ့တွေကသိမ်းယူထိန်းချုပ်ထားနိုင်ပါတယ်။အဲ့ဒီဒေသတွေမှာတော့ကျောင်းပေါင်း456ကျောင်းဖွင့်လှစ်ထားပြီးတော့ကျောင်းသူကျောင်းသားအရေအတွက်က46,455ဦးရှိပြီးတော့ဆရာဆရာမစုစုပေါင်း3,543ဦးကပညာသင်ကြားပေးနေပါတယ်လို့ကယင်းဒီပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွင်းရေးမှူးနှစ်ကိုပညာက VOA ကိုပြောပါတယ်။တစ်ဖက်မှာလည်းစာတင်ကျောင်းတွေရဲ့အဆောက်အုံတွေကိုပြုပြင်ဖို့အမိုးကလိုအပ်နေတယ်လို့ကျောင်းသုံးစာအုံနဲ့တင်ထောက်ကူပစ္စည်းတွေလည်းအခက်အခဲဖြစ်နေတယ်လို့ IEC ရဲ့အတွေ့အမှုနှစ်ကိုပညာကအခုလိုပြောပြပါဗျာ
။ကျွန်တော်တင်ထောက်ကူပြုပစ္စည်းတွေကခဲရှိနေတော့ဝင်ကျောင်းတွေပို့သူလာတဲ့ဆောင်းဦးတွေကပို့များလာတဲ့အတွက်ကြောင့်မို့ဒီစင်ကုန်မှုတွေတော့ရှိတယ်ပေါ့နော်။မိုးကကိစ္စတွေဟုတ်လို့ရှိတယ်နောက်ပြီးတော့မှအရင်နေ့မှကျွန်တော်ရဲ့အတွေ့အကြုံရဒီဘုံချင်းချင်းတက်ခိုင်းချင်းခိုင်းတဲ့အတွက်ကြောင့်မို့ကျွန်တော်ကကျောင်းဆောင်တစ်တွေကိုဒီကူဟာနဲ့ကိုဒီကူထားတဲ့ပန်ဆာလို့ရတာရှိတယ်ပေါ့နော်။ဒါလည်းဒီအန်ဒီရရှိတဲ့ကြောင့်မို့ရှေ့ပြောင်းတင်ရတဲ့အတွက်ကြောင့်မို့ကျောင်းဆောင်ဦးရရန်ပြတဲ့ပုံကိုတက်လာတယ်တွေ့ရပါတယ်ဟုတ်
အစိုးရအဆက်ဆက်ကပြဋ္ဌာန်းထားတဲ့တင်ယိုးညွှန်းနှန်းတွေအတိုင်းတင် जा ပေးနေတာဖြစ်ပါတယ်။အတန်းကတော့ KG+11 အထိဖွင့်လှစ်ထားတယ်လို့ဆိုပါတယ်။အဲ့ဒီစာတင်ကျောင်းတွေကိုစာတင်ပေးနေတဲ့သူတွေက CDN လောက်ထားတဲ့ကျောင်းဆရာဆရာမတွေနဲ့ကျောင်းဆရာမဟုတ်တဲ့ CDN ဝန်ထမ်းတွေကပါဝိုင်းပြီးတော့စာတင် जा ပေးနေတယ်လို့ကိုပညာကပြောပြပါတယ်။ဒီမော့ဆိုမြို့နယ်အရှိချမ်းမှာစာတင်ကြားပေးနေတဲ့စစ်ကောင်စီရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကနေ CDN လောက်လာတဲ့အကြီးတန်းဆက်ရေးကြီးတဦးကလည်းအထက်တန်းအထိဖွင့်နေထားတဲ့သူတို့ကြောင့်မှဆရာဆရာမတွေလိုအပ်နေတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။အရင်နဲ့တော့ကတော့ကျွန်တော်တို့ဒီအလဲတန်းဒီပဲဖွဲ့တယ်ပေါ့နော်။ဒီနှစ်ခါကျတော့ကျွန်တော်တို့ဒီအထက်တန်းပြန်ဖွဲ့အခက်ခဲကတော့ဆရာဆရာမတွေပေါ့နော်။ဒီအထက်တန်းကိုတည်ပြီးမဲ့ဆရာဆရာမတွေမရှိတဲ့ခါကျတော့ကျွန်တော်တို့ဒီတော်တော်လေးဆရာမတွေလိုအပ်နေတယ်ပေါ့နော်ပြီးတော့ဖတ်စာအုပ်တွေမရရှိသေးတဲ့ခါမှာကျွန်တော်တို့ဒီအထက်တန်းဟာပေါ့နော်ဒီ trip မရရှိသေးတာအထက်တန်းဖြစ်တယ်ကျွန်တော်ဒီ line ပေါ်မှာရှိတဲ့ဒီစာအုပ်တွေကိုအချက်လက်တွေပြီးတော့ down တယ်ပေါ့နော် down ပြီးတော့မှပဲကလေးကနေပြန်လည်မြပြီးတင်ကြားရေးလုပ်နေတယ်ပေါ့နော်အဲ့တော့တစ်ခေဆောင်တော့ဖတ်စာအုပ်ပဲပြောရမှာဖြစ်တယ်ပေါ့နော
်စီရေးပြိပခါတွေပြင်းထန်နေတဲ့ကယင်းဒီဒေသမှာစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကအရင်နှစ်တွေကရင်ဆိုင်ခဲ့ရပြီးတော့ကျောင်းဆောင်အတီးတကြားမရှိဘဲနဲ့မကြာခဏရွှေ့ပြောင်းခဲ့ကြရပါတယ်ဒီနှစ်မှာလည်းစိုးရိမ်မှုမကင်းဘူးလို့အဲ့ဒီကျောင်းဆရာကပြောပြပါတယ်
ကျွန်တော်ပြနေတဲ့နေရာကစစ်မြေပြင်နေရာဖြစ်ခဲ့တဲ့နေရာဖြစ်တဲ့ပုံပြမှာအထရေများတဲ့အနေအထားမှာရှိတယ်ပေါ့နော်ကျွန်တော်တနက်စောပိုင်းကျွန်တော်တို့တုံခွန်ချင်းကိုတော့သူတို့တူထားတယ်ပေါ့နော်ပြင်ရတာပေါ့နော
်ကယင်းဒီပြည်နယ်နဲ့ကက်လျက်ရှိတဲ့ဖဲခုံမြို့နယ်အရှိချမ်းနောင်လိုင်းကျေးရွာအုပ်စုမှာလည်းလုံခြုံရေးအခြေအနေကြောင့်လူစုလူဝေးမဖြစ်အောင်လို့ကျောင်းသားတွေကိုခွဲတန်းထားပြီးတော့တင်ကြားသွားမယ်လို့ဆရာမတယောက်ကလည်းပြောပြပါတယ်
စာသင်ကျောင်းရဲ့အဆောက်အဦတွေမူအကာတွေဘယ်လိုလုပ်ရမလဲဘယ်ကနေအလူရှင်တောင်းရမလဲအလူရှင်တော့ရှာရရှာနေတာပေါ့နော်။နောက်ကျောင်းကလေးတွေအရေးပဲတည်းရရမရပဲတည်းရရအဲ့လိုမျိုးပေါ့နော်။ပြည်သူကတော့တင်းစားနေတာပေါ့နော်။ဒီကျဲမှာကြောက်လို့ကျမတို့အခုနေတဲ့ဆရွာပဲလက်နဲ့ကြီးမကြတာအဲ့ဒီတပီးပီးတော့ချနေပြီပေါ့နော်။လူစုလူဝေးမနေရအောင်ဆိုပြီးတော့ကလေးတွေကိုတနေရာနည်းနည်းနည်းနည်းဥမာတစ်တန်းတစ်တန်းတနေရာသုံးတန်းတနေရာအဲ့လိုမျိုးပေါ့နော်။
စစ်ကောင်စီတပ်ကထိန်းချုပ်ထားတဲ့လွိုက်ကော်မြို့ပေါ်ရက်ကွက်နဲ့ဘော်လခဲမြို့တွေပေါ်မှာစာတင်ကျောင်းတွေဖွင့်ထားပေမဲ့လို့ဒါကတော့တပ်မိသားစုဝင်တွေအတွက်သာအားထားရတဲ့ကျောင်းဖြစ်ပါတယ်လို့ IEC အတွင်းမှူးနှစ်ကိုပညာကပြောပါတယ်ရှင
်။ခရီးကရင်ဒီဘက်မှာတော့လုံချုံရေးအန်လျဲကြားကစာတင်ကျောင်းတွေအကူအညီလိုအပ်နေတဲ့အခြေအနေကိုမဆုမုံပြောပြခဲ့တာပါ။မချရခင်မှာလဲအမျိုးသမီးကဏ္ဍပါဝင် VO ရဲ့တောက်ကြညာပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုပေးကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်ရဲ့ဇွန်လ21ရက်တောက်ကြာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီတွင်ဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့ဒီဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညာတိုင်းပြောပြပေးနေကြပတ်စင်ကဏ္ဍတွေကမခင်ဖြူထွေးပြောပြတဲ့မြွေသမီးကန္တာနောက်ကိုအောင်ပြောပြတဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်နဲ့ဒေါခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့နေပညာကဏ္ဍတွေနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့အမျိုးသမီးကန္တာပထမပါရခိုင်တကြံအကြောင်းအမေရိကန်မှာစာအုပ်ရေးခဲ့တဲ့ထက်တန်းကျောင်းသူလေးရဲ့ဒုတိယပိုင်းအကြောင်းနဲ့နောက်မွန်မြန်မာယဉ်ကျေးမှုအကြောင်းတွေကိုပြောထားပါတယ်မြန်မာနိုင်ငံနဲ့မြန်မာယဉ်ကျေးမှုအကြောင်းတွေကိုကမ္ဘာတစ်ဝန်းကကလေးငယ်တွေအလွယ်တကူလေ့လာဖတ်ရှုနိုင်မဲ့အင်္ဂလိပ်လိုရေးထားတဲ့ကလေးစာအုပ်တွေများများရှိစေခြင်းတယ်လို့ရခိုင်ပြည်ဟာတကြံပွဲအကြောင်းကလေးဖတ်စာအုပ်ရေးခဲ့တဲ့မနီဆိုရာပြည်နယ်က17တန်းကျောင်းသူလေးမလင်းကလျာထွန်းကပြောပါတယ်အခုအမေဇုန်အွန်လိုင်းမှာရောင်းချနေတဲ့သူ့စာအုပ်ကနေရလာတဲ့အကျိုးအမြတ်တချို့ကိုလှူဒန်းသွားဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်ဘလူနီယာဘလူအဖွဲ့အစည်းတွေကိုလှူဒန်းသွားမှာပါလေ။ဘာကြောင့်ပါလဲ။နောက်ထပ်ရောဘလူစာအုပ်တွေထပ်ရေးသွားအောင်မလဲ။စသဖြင့်အကြောင်းအရာတွေကိုဒီသတင်းပတ်မျိုးသမီးကန္နာမှာမခင်ပြူထေပြပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
There's a path we must choose sometime. Gotta stand up.
အခုဆိုလို့ရှိရင်ဒါမလင်းကလျာချွန်းကတကယ်တမ်းကျတော့အသက်15နှစ်ပဲရှိသေးတယ်။ဒီအမေရိကန်ရဲ့အထက်တန်းတင်ကြားရေးမှာဆိုလို့ရှိရင်ဒါ17တန်းလို့ခေါ်ပါဘောနော်။ဆိုမှုဆိုတဲ့အခါကျတော့ရှိသေးတယ်။အခုလိုရွယ်မှာပဲအခုလိုစာအုပ်ထုတ်နိုင်တဲ့အဆင့်ဆိုတာကဂုဏ်ယူပါရယ်။ဆိုတော့ပြီးတော့အခုထုတ်လိုက်တဲ့စာအုပ်ကိုလည်းအခုအမေဆုံးမှာတင်ထားရတဲ့မှာတွေ့ရတာကဒီစာအုပ်ကနေရလာတဲ့အဲငွေကိုပေါ့နော်။ဟိုအမေရိကန်ကိုရောက်တဲ့အဲစာရောက်ကစားဒီရွှေပြောင်းဝင်ရောက်လာတဲ့เนาะမြန်မာနိုင်ငံကသူတွေလို့တခြားနိုင်ငံတွေကနေဥမာဒီမှာလာပြီးတော့ခိုးလုံကြတဲ့အကြောင်းမျိုးမျိုးကြောင့်ပေါ့လေခိုးလုံကြတဲ့သူတွေအတွက်ပြန်ပြီးတော့ကူညီသွားမယ်လို့လည်းရေးထားတာတွေ့ပါတယ်အဲ့ဒါကရောဘလူးစိတ်ကူးနဲ့ဘလူးလုတ်ဖြစ်လဲပြောပြပါဦ
းဟုတ်တယ်ဒီစာဝါရတဲ့ဝင်ခွေကိုလူဖို့ 10% စိတ်ကူးထားတဲ့ဒီဗမာတဲ့ different time ရဲ့ like international organization တွေနဲ့10% လောက်လိုက်ပြီးတော့ donate လုပ်မယ်ဘာလို့ဆိုတော့အဲ့ဟာအရင် important ဖြစ်တယ်လေ lingua ရဲ့ lingua ဒီစာရေးရတဲ့ဟာဒီလိုမျိုး access ရှိသွားလို့ဒီလိုမျိုးစာရေးအကြောင်းတက်လို့ရအကြောင်းအားနဲ့သင်လို့ရတဲ့ဟာတွေရှိတယ်ဒါမှမဟုတ်မာဗီယိုလေးလိုက်ပြီးတော့သွားလို့ရ ability ရှိလို့ဒီလိုမျိုးလိုက်ရေးလို့ရတာပေါ့ဗမာဘီမသွားဖြစ်ဘူးဆိုရင်အဖိုးဖွားတဲ့နဲ့အဲ့လောက် likeပြောလို့မရဘူးဆိုရင်ဒီလိုမျိုးရေးလို့ရမှာမဟုတ်လေ so different clay တွေ different family တွေလည်း America ကိုရောက်လာပြီးတော့ဒီလိုမျိုးစိတ်ကူထားတဲ့ဟာတွေကို support လုပ်လို့ရအောင်လုပ်ချင်တာ so အဲ့လိုမျိုးစိတ်ကူထားတာ
ဆိုတော့အခုလိုမျိုးဒါမြမရဲ့ရည်ချင်မှုဒီလိုမျိုးရေးသားဖို့ဆိုတာစောစောကပြောသွားတယ်ထဲမှာလည်းပါတယ်လေနော်ဆိုတော့ဒါကိုသိစေချင်တယ်လူငယ်တွေအဲကလေးတွေနောက်လာမဲ့ကလေးတွေသိစေချင်တယ်လို့ပြောတယ်ဒါကဘာကြောင့်အရေးကြီးတာလဲကို့အတွက
်ကို့အတွက်အရေးကြီးတာပြောလို့လိုမျိုးလဲလင်္ကလာစာရေးတဲ့ passion ရှိတယ်ဒါပေမဲ့ဒီ representation လိုက်ရှာတာဘာဖြစ်လို့ဆိုဒီကဘာအကြီးကဘာဒီလောက်ကြီးပြီးတော့ဗမာအင်္ဂလိပ်လိုမျိုးဗမာ story ကနေတယ်လေနေ instead of like sound ပြီးတော့ဘယ်သူရေးမလဲဘယ်သူကလိုက်ပြီးတော့ပြအောင်လဲဘယ်သူပြောပြအောင်လဲကမဆောင်ချင်လေဒီကိုယ့်ကိုယ်လုပ်တဲ့ကိုယ့်ကိုယ် action ယူတဲ့ဟာအရင် important ဖြစ်တယ် so dipping ဗမာကလေးတွေလည်းဒီလိုမျိုးစိတ်ဝင်စားအစာရေးခြင်းလည်းမဟုတ်ဘူးဆိုရင်သူတို့ရဲ့ experience တွေအကြောင်း share လုပ်ခြင်းဒီလိုမျိုးရေးရတာအရင် important ဖြစ်တာပေါ့ so အရင် like သူတို့ပေါ့ like opportunity ရှိတယ်လေနဲ့အဲ့ opportunity ယူပြီးတော့လိုက်ရေးရတာ linkly ပေါ့အရင်meaningful ဖြစ်သွားတာ ਨੇ လင်္ကာလည်းဒီ ability ရှိတာလည်းကျေးဇူးတင်တယ်လေဒီလိုမျိုးရေးလို့နိုင်ရေးနိုင်တာလုပ်နိုင်တာ design လုပ်နိုင်တာဒ ဒါမဲ့လေဘမကလေးတွေလေသူတို့ရဲ့ ability တွေလေ recognize ပြောင်း so like ဒီလိုမျိုးဝန်ဆိုင်ဒီစာ south တဲ့မှာ media တဲ့မှာသူတို့ရဲ့ story တွေမတွေ့ဘူးဆိုရင်ကိုရေးလို့ရတဲ့စိတ်နဲ့လို့ဒါအရင် important ဖြစ်တယ
်ရှေ့ကနေပြီးတော့ကိုကနမူနာလိုလဲဖြစ်သွားတာပေါ့နော်နောက်ကကလေးတွေကိုလဲဒါကိုလိုပဲရေးလို့ရတယ်ဆိုတော့ကိုတခါတည်းပြပြီးသားလည်းဖြစ်သွားတယ်ရင်ကျင်းမှုလည်းကဘာကတည်သွားစေတယ်ဆိုတော့လေဒီအမေရိကကိုအကြောင်းမျိုးမျိုးနဲ့ရောက်လာတဲ့မြန်မာပြည်သားစုကကလေးတွေကိုရောဒီကိုမြန်မာရင်ကျင်းမှုနဲ့ပတ်သက်ပြီးတော့ဘာကြောင့်အလေးထားသင့်တယ်လို့ပြောခြင်းလဲ
ဟုတ်ကဲ့ပါဆိုလင်းကဒီ Minnesota အတော့ America မှာရောက်လာတဲ့မိသားစုနဲ့ကလေးတွေပေါ့ပြောချင်တာဒီopportunity america မှာ opportunity အရင်များတယ်ဒါပေမဲ့ရဖို့နားလည်ဖို့အဲ့လိုမျိုးခက်တယ်လေ so အရင် important ဖြစ်တာဒီလိုမျိုး community ကို like ပြီးတော့ build လုပ်တာ community နဲ့ဒီ story တွေ share လုပ်တာအရင် important ဖြစ်တယ်ဒီ sustain လုပ်ဖို့ so တကယ်ပြောချင်တာ like especially america ကလေးတွေပေါ့ဒီပြင်the marcalade especially the bien marcalade and they like ပြီးတော့ bound na important ဖြစ်တယ်ဒါပေမဲ့ဒီ story တွေပြောပြလို့ရတာအရင် important ဖြစ်တယ် story တွေနဲ့မှပဲဘမာ community တက် america လူတွေလည်းသိအောင်ဒီဘာတွေဖြစ်နေလဲဘယ်လိုမျိုး experience တွေရှိဘူးလဲနေဘယ်လိုမျိုး america ပေါ်ဘာပေါ် envision ဘာအတွေ့အကြုံလေး share လုပ်လို့ရအောင်ဒီ story တွေ ye importance ကို recognize like ပြီးတော့ encourage လုပ်တယ်
။နောက်မလင်းကလျာချွန်းကဒီလိုမျိုးတနေ့ကြလို့ရှင်ရင်ငါကဒီလိုစာအုပ်ထုတ်နိုင်တဲ့သူစာရေးဆရာမှဖြစ်ချင်တာမျိုးပေါ့နော်အဲ့လိုရည်မှန်းချက်ရှိခဲ့တာလားဒါမှမဟုတ်လို့ရှင်ကိုကအထူးသဖြင့်ကိုမြန်မာနိုင်ငံကကိုရဲ့အဖိုးတွေအဖွားတွေမိဘတွေပေါ့လေဆိုတော့သူတို့ရဲ့လာတဲ့ဒီနိုင်ငံနဲ့ပတ်သက်ပြီးတော့ဒီအမေရိကန်ပြည်တော်စုမှာတခြားကဘာသူတွေသိစေချင်တာကြောင့်ရေးတာလားဒါမှမဟုတ်ကိုယ်တိုင်ကရောစာရေးဆရာမှဖြစ်စေချင်တာလားအဲ့ဒါရောဘယ်လိုစိတ်ကူးလေးတွေရှိလဲဆိုတာလည်းပြောပြပါအောင
်ဟုတ်နည်းနည်းနှစ်ခုလုံးလုံးမျိုးပါပဲဆိုလင်းကလေးကကျောင်းမှာသတင်းစာမှာရေးတယ်လေရေးတာအရင်စိတ်ဝင်စားတယ်ဒါပေမဲ့သတင်းစာရေးတာနဲ့စာအုပ်ရေးတာအဲ့လောက်မတူဒါပေမဲ့ like ဒီရေးတာအရင်စိတ်ဝင်စား research လုပ်တာစိတ်ဝင်စားတယ်နဲ့ဒီစာအုပ်ရေးဖို့အိတ်ဟာလေအကုန်လုံး apply လုပ်တယ်လေ so link လည်းပို့လေအရင်ပျော်စရာကြီးပြီးတော့ငငယ်တော့အခုအဲ့လောက်မသိတော့ဒါပေမဲ့ငငယ်တော့ link လာစာအုပ်အရင်ဖတ်တယ်ဒီပြင် collect like a book ပေါ်ပြီးတော့ cut this out they like pamay or dipping story they dipping culture they အကြောင်း like pamay နဲ့အိတ်ဟာတွေကနဲ့သွားပြီးတော့ဒီလိုမျိုးစာရေးဖို့ inspire ဖြစ်သွားတာလေအခုစဉ်းစားရင် language ကဒီစာရေးဖို့ like future မှာဒီဟာစာရေးဖို့ author လိုမျိုးအဲ့လောက်စိတ်မဝင်စားတော့ဒါပေမဲ့အမပြောသလိုမျိုးဒီဘမာ culture ကိုတကယ် emphasize လုပ်ချင်တာရေးတာ link လေးရဲ့ like pursuit ကြောင့် author လို့ပေါ့အဲ့လောက်မဟုတ်ဘူးဒါပေမဲ့ဒီဘမာ culture share လုပ်လို့ရအောင်အဖိုးဖွားတဲ့အမေဖေပြောထားတဲ့ story တွေလည်းဒီပြင်ကလေးတွေလည်းသိအောင်လို့မျိုးရေးထားတာအဲ့လိုမျိုး share လုပ်တာအရင်စိတ်ဝင်စားတယ် link လေးကဒီ research bound တယ်ပြီးတော့တည်တဲ့ဟာတယ်ပြောပြတဲ့ဟာတယ်ဒီ representation page နဲ့အလေးဒီမှာကလေးတယ် America မှာဖြစ်ရင်ဘယ်မှာဒီမှာနေတဲ့ကလေးနှစ်ဖက်လုံးပေါ့ဒီ representation page နဲ့စိတ်နဲ့like ပြီးတော့ရေးတာ
စာဖတ်ရတာစာရေးရတာကိုလည်းကိုကဝါသနာပါတယ်တစ်ချိန်တည်းမှာလည်းကိုမြန်မာရေးချိမှုကဘာကလူတွေကိုသိစေခြင်းနဲ့စိတ်နဲ့ရေးပြတယ်လို့နားလည်ပါတယ်အခုပြောပြသွားတာကိုလေ
ဟုတ်ကဲ့ပါ
ဆက်ဆက်ပြီးတော့ကောဒီမြန်မာရင်ကျေးမှုနဲ့ပတ်သက်တာတွေဆက်ရေးသွားဖို့ရှိသလားဒါမှမဟုတ်နောက်ကောဘာတွေလှုပ်ချင်တာတွေရှိသေးလဲဘယ်လိုရည်မှန်းထားလဲ
အဲဆိုဆက်ရေးရင်လည်းလင်းကဒီ LC character လို့ထားတာဒီ different time တွေ different culture new things go စိတ်ဝင်စားတဲ့ character လို့မျိုးလို့ထားတာဒီ clay အကုန်လုံးဆက်ပြီးတော့သင်ကျင်တယ်ဆက်ပြီးတော့သိကျင်တယ်ကဘာအကြောင်း so အဲ့လိုမျိုးရေးထားပြီးတော့စိတ်ကူးတာဒီပြင်စာအုပ်တွေဆက်ရဲ LC ကဘယ်သွားလဲဘာလုပ်မလဲသိချာမသိသေးဘူးဒါပေမဲ့ဆက်ပြီးတော့ရေးရှင်တယ်အခုဆိုဒီကလေးတွေပေါ့ Sao to owa malao, bapu sa bimabi a chang ye ara le a miyai shi dere, story de a miyai shi dere, di a kind the jan a tuku be shi dere, le bimabi ma, kalede, dipin kalede a miyai shi de, America ma, dipin kalede a miyai shi de, so di a, like, the one yellow meow, at a jang sapido ye jene, sapido DLC character ne be tuam le ba lum le, de chamati de u da bime, diha a chang, teo me, ye o me, dipin kalede le, throw ye, culture like duelo yao, look ve jena.
Sir, Elsie sir, character liu, please lane ma, panty biro ma, mi ma yi, yakan yu ya bo, yakan yu ya de chan, bwe chao, Elsie ya balu ba, wen biro, sen nwe de le sir, mu le ne, bong po ta ra, lu te ma, Elsie sir, character li ne, sa yi ne, di character ne, be sa yi do ame sir, the bobo no.
Okay.
ยังกล่าวมาเลยนาวมะลิงกะยาชงกะอะคูโกยเจ้าก็เจ้าตะรินสาปอนเนาะอัสสันนูมาเลยอีสายีดาปုံมันสายีดาดิลงนี่เด้อดีแค่อดีตตะหยอดผิดๆเปียวโกยเด้สาดิจ้องเลยสุอ่ะ4สิ่งหลอกหยอดยาคูเด้สรเอาโกเลยปี้ยาเด้อิมตะมะกงอยู่วาเด้อเนาะอะคูโกงอยู่เด้เจ้าเปียวเองเด้เวอยู่ตะบีกันนามาปาวินสุนีไปเอาเลยเจซุมายิเต็มมาเลยရှင်
Okay, Jesus, I'm on the left. I found the power. I found the power of me. I moved the mountain. I set my energy. American, American, Yazu ne wetjo, nima pirin sija, American go doka de pi shape yawni time to read, monumuri le babare, muyam yigani, mine town chima, shape yawni time yame, kuyin chimu, sabi, badazagama piao, balu chuba, nijarago, kuang, jabja, piwang, kne.
ตัวซองสเปรย์ป้าอ่ะสะอู้ซองส่วนน่ะ2020ขึ้นใหม่เลยที่อคุสินะอเนนะใส่จะจอลောက်สิอยู่อ่ะอะห่ามิตาสุดิเนเนอ่ะสะหยอกกระเดก็สะตีนน่ะบ่ทีโลคลาสเนี่ยปาเนี่ยสรว่าไอ้ที่2003วงจินลောက်มาอเตจาဖြစ်တာบ่จนเราอ่ะติมาတော့အခုคาราคัลัมเนี่ยတော့မဟုတ်ဘူးကျွန်တော်တို့ဒီมอมพัสซาဆိုတာဟို
โอ้มุมบีเนี่ยก็เนเธอร์แลนด์โหเบกก็ที่ติงยูญูนันซาอะไดจนเราตื่นน่ะบ่นอกไปแล้วที่มาชื่อได้โหเสียอปอมมูตีไปแล้วตรุติเปลี่ยนบ้าซาดิแลเนเนแท้ตื่นน่ะမျိုးတော့ရှိတယ်ပါကတော့မြေရမြေရမထမေမထမေသဘေပါပေါင်းမီနောဆွန်တောင်းတာတရံပွားဆွေလောင်ဒေထ အမေဖုန်တေးဒုတိယပွားအဟောကိုဗစ်မတိုင်ခင်တုန်းကတော့ကျွန်တော်တို့80-80လောက်ရှိတယ်ခလင်ဒီကိုဗစ်နောက်ပိုင်းကျတော့နည်းနည်းကျေသေးသွားတယ်ဒီနှစ်ဆိုတော့60ဝန်းကျင်လောက်ပဲရှိတော့တယ်ပုံမှန်ကတော့9နှစ်ကနေဟိုက်စကူးမပြီးခင်အထိပေါ့နှစ်အခြေအနေအပေါ်မူတည်ပြီးတော့တချို့ဒီဟိုက်စကူးစတူဒန့်တွေကတက်တက်နှစ်ရှိတယ်မတက်တက်နှစ်ရှိတယ်ဒါပေမဲ့အတော်များများကတော့ဒီ9နှစ်ကနေစပြီးတော့13နှစ်အထိကတော့ အခြေခံစာပေါ့ဒီဒီတို့တရတို့အဲ့ကနေစပြီးတော့ဟိုစာရေးပုံရေးနေဖတ်ပုံဖတ်နေနောက်ပြီးတော့စကားလည်းသိနေတာပေါ့အတန်းကျတော့ကျွန်တော်တို့ဒီတငယ်တန်းကနေစပြီးတော့ဟိုဥမာ6နှစ်9နှစ်ကလေးတို့ဆိုရင်တော့ကျွန်တော်တို့တငယ်တန်းစတယ်နောက်တန်းတန်းနှစ်တန်းတို့ဆိုရင်တော့တို့တတ်တဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်အတန်းတင်ပေးတယ်မတတ်လို့ရှိရင်တော့အတန်းတော့မတင်ဘူးပေါ့အသက်ကြီးရင်လည်းနည်းနည်းကြီးသွားမယ်တို့အခြေခံမှာပဲပြန်စပြင်ရတာပေါ့အဲ့လိုမျိုးရှိတယ်ဆရာဆရာမတွေကြတော့ကျွန်တော်တို့စီမှာလူဟောင်းဟိုကနေလာတဲ့မုံစာတတ်တဲ့လူဟောင်းတွေဝိုင်းတင်ပေးတာလည်းရှိတယ်။နောက်ပြီးတော့ခုနကကျွန်တော်ပြောသလိုမျိုးအနှစ်20လောက်တင်လာတဲ့အခါမှာကျွန်တော်တို့စီမှာရှိတဲ့ဒီမှာမွေးတဲ့ကလေးဒီမှာပဲမွေးတယ်ဒီမှာပဲမုံစာတင်တယ်မုံစကားပြောတယ်အဲ့ဒီကနေတတ်လာပြီးတော့ သင်ပေးတဲ့ကလေးတွေလည်းရှိတယ်သူတို့လည်းအခုဆရာတွေဆရာမတွေဖြစ်နေတဲ့ကလေးတွေရှိတယ်သူတို့ကတော့ပြန်သင်ပေးတယ်လူဟောင်းတွေလည်းပါတယ်
I noticed that there were less and less teachers. So when I was in high school, I think junior year or senior year, I started coming to help during the summer. Because I always came to temples, so I thought it'd be a great idea to just help out as well, since I was already able to learn how to read and write some one. I think about 3 or 4 years old, I was first taught at the temple, and then later on when we switched temples to this temple here, my dad was teaching me, and then he became a teacher and taught us at temple and at home for me.
ကျွန်တော်တို့ community မှာထောက်ပေးတာရှိတယ်နောက်ပြီးတော့အကြောင်းသားမိဘတွေကဟိုကောက်ခံတာရှိတယ်အဲ့လိုမျိုးဟိုမိဘတွေစီကနေ fundraising လုပ်ပြီးတော့အဲ့ဒီအတွက်ကျောင်းစရိတ်ကိုလောက်ရတာပေါ့သူတို့အတွက်ဒီ teaching support material တွေပေါ့ဒီသင်ထောက်ကူပစ္စည်းတွေဝယ်ဖို့နောက်ပြီးတော့သူတို့တွေကိုစုပေးဖို့နောက်ပြီးတော့ဆရာဆရာမတွေကိုလည်းစုချဖို့အဲ့ဒါမျိုးအသုံးစရိတ်အတွက်ကျွန်တော်တို့ဒီမိဘဆရာအသင်းလိုပုံစံမျိုးသူတို့က fundraising လုပ်တယ်မိဘတွေစီမံကောက်ခံတယ်နောက်ပြီးတော့ community မှာလည်းနည်းနည်းပါးပါးထုတ်ပေးတယ်အဲ့လိုမျိုးနဲ့ကျွန်တော်တို့ရည်တည်နေဥက္ကဋ္ဌလ
ို့ညာလာလည်းတမိုင်းစိုးလို့
ကိုရဲ့ဘာသာရေးကကိုကလေးတတ်ချင်လို့အဲ့ဒါအထောင်ပေးရတယ်ဥပထိုင်းရှိလည်းမလောက်ဘူးတခြားလောက်ရှိလည်းမလောက်ဘူးဒီကိုရဲ့ဘာသာရေးစာရေးကတတ်ရအောင်ကိုကလေးကကိုရဲ့စကားတတ်ရမယ်ကိုရဲ့စာတတ်ရမယ်အဲ့ဒါကြိုးစားနေတယ်ဘလို့ဖြစ်ကိုနိုင်ငံပြန်သွားရမွေဖွေဖြစ်တယ်အမျိုးရှိတဲ့ပမာပြေမှာသူတို့မွန်စကားပြောတတ်လားပမာမွန်စာဖတ်တတ်လားအဲ့ဒါကတို့ကအာရချင်တယ်ဗောနော်အဲ့လိုမျို
း It's not good to forget where you came from and it's good to Because our culture it has a lot of historical and cultural significance, so it's great to keep learning it. And coming to temple is also a great way to be back to your culture and connect back to your roots.
အခက်ခဲကတော့အများကြီးပဲပရမအဆုံးကဒီနူရာဒီမှကျွန်တော်တို့သင်ရတယ်နောက်ပြီးတော့ကျောင်းသားတိုင်းမလာနိုင်ဘူးမလာနိုင်တဲ့အကြောင်းကတချို့မိဘတွေကသူတို့ဒီ6ရက်9ရက်အလုံးလောက်တော့သူတို့လာမပုတ်နိုင်ဘူးအဲ့ဒါအဓိကအရေးကြီးဆုံးပြဿနာအခက်ခဲပဲနောက်တစ်ခုကဆရာဆရာမရှာရတာမလွယ်ဘူးဘာလို့ဆိုတော့ volunteer လည်းဖြစ်တယ်နောက်ပြီးတော့ဒီ weekend မှာသင်ရတာကိုစနေတနင်္ဂနွေမှာသင်တော့တချို့ကြတော့သူတို့ရဲ့အားလည်းရဲ့မှာသူတို့လည်းအိမ်မှာအပန်းဖြေခြင်းနဲ့ဆိုတော့အဲ့ဒါကြောင့်ဆရာအခက်ခဲရယ်ဒီကျောင်းလာရောက်ဖို့မိဘတွေကဒီကလေးတွေလာပို့ဖို့အခက်ခဲရယ်နောက်ပြီးတော့ကျွန်တော်တို့ຫນွေမှာပဲသင်ရတယ်ဆိုတော့အချိန်အဖြစ်အခက်ခဲအဲ့လိုမျိုးတော့အများကြီးတော့ရှိတယ်ပုံမှာရှိတဲ့အမုံတွေလည်းစာတင်တယ်လို့ဒီမှာဒီပါရောက်နေတဲ့ဒီအမေရိကမှာပဲဖြစ်ယူရိုမှာပဲဖြစ်ကနေဒါတို့ဩစတြေးလျမှာပဲဖြစ်မွန်စကားသင်ပေးပါမွန်စာသင်ပေးပါနောက်ပြီးတော့ကိုယ့်ရဲ့ယဉ်ကျေးမှုကိုထိန်းသိမ်းပါလို့အကြံပြုလိုပါတယ
်အမေရိကမှာမွန်ယဉ်ကျေးစာပေလှူရှာမှုကိုအောင်ပြောပြခဲ့တာပါအခုတော့သိပ္ပံနဲ့ဤပညာကဏ္ဍပါတိုင်းရင်းဘာသာတိုင်းရင်းသားစကားမြန်မာဘာသာပြန်သုတေသနနည်းပညာအကြောင်းပြောထားပါတယ်မြန်မာစာနဲ့ရှမ်းချင်းကချင်ရခိုင်ပါဝင်တိုင်းရင်းသားဘာသာစကားတွေကြားမျက်မမြင်စာကိုပါဆက်နယ်ဘာသာပြန်တဲ့ NMT နည်းပညာဟာအတော်ခီးရောက်နေပြီလို့ NEC TEC ထိုင်းမျိုးသားကွန်ပျူတာနည်းပညာဌာနရဲ့ ဘာသာစကားသူတေသနာဆိုင်ရာပမခဒေါက်တာရဲကျော်သူပြောတာကိုဒေါခင်မျိုးသက်ပြောပြပေးပါအောင်ခင်ဗျာ
ဒီကြပတ်တော်ဆရာဒီနိုင်ငံခြားဘာသာမဟုတ်ဘဲနဲ့ဒီမြန်မာနိုင်ငံကဒီဘာသာတွေနဲ့ပတ်သက်ပြီးတော့အခုဆရာတော့အလုံးလုံးနေတဲ့ machine နဲ့ translate လုပ်တာပေါ့နော်ဆက်နဲ့ translate လုပ်တဲ့ဤပညာကိုနိုင်ငံခြားဘာသာတွေမှာဆရာတုံးနေရတယ်အခုမြန်မာနိုင်ငံအတွက်ကိုတုံးဖို့ဘယ်လိုစိတ်ကူးစပြီးတော့ဖြစ်လာလဲပြောပြပေးပါခင
်ဗျဟုတ်ကဲ့ပါတော့အတူချုံကြီးပြောရလို့ရှင်တော့အခု Google Translate လို့ပါလို့လဲတော်တော်လေးတုံးလို့အဆင်ပြေတဲ့အထိရောက်နေပြီပေါ့လေအဲသို့တော်လည်းပဲအဲအဲ့မှာဆိုရင်ကျွန်တော်တိုင်းသားဘာသာကားတွေဖြစ်တဲ့ဆန်းတို့ကချင်တို့ချင်းတို့ပေါ့နော်နောက် dialect တွေဖြစ်တဲ့ဒီတဝဲတို့ဗိတ်တို့နဲ့နောက်မြန်မာစကားနဲ့ကြာမှာဘာသာပြောင်းနေတယ်ဆိုလို့ရှိရင်နောက်တိုင်းသားဘာသာကားတွေရှင်းကြားနေမှာပြန်မယ်ဆိုလို့ရှိရင်ကျွန်တော်တို့မရှိဘူးပေါ့နော်ဆိုတော့အဲ့ဒီလိုအပ်ချက်ကြတော့ကျွန်တော်တို့မြန်မာသုတေသနပညာရှင်တွေမြန်မာကျောင်းသားတွေမြန်မာလူဆိုချာကြီးကလုံးမရမယ်ဆိုတော့အခြေခံပြီးတော့အဲ့ဒီ motivation နဲ့ကျွန်တော်လည်းကျောင်းသားတွေနဲ့အတူတူသုတေသနလုပ်ဖြစ်တယ်ပေါ့တော့10နှစ်လောက်ရှိပါပြီလုပ်ဖြစ်နေကြတော့ဟုတ်ကဲ့ပါ
ဘာသာစကားဘယ်နှမျိုးလောက်ကိုလုပ်နေပါလဲဆရာ
ဘယ်နှမျိုးဒီတိုင်းသားဘာသာကားကြီးညီမလေးတကယ်ကတော့တရားကျော်ရှိတယ်လို့ကြံပြင်းပြောကြတယ်ပေါ့လေအဲချို့ဘာသာကားကြီးဆိုလို့ရှင်တော့ကျွန်တော်တို့ written form ရှိပဲနဲ့အပြောစကားပဲရှိတယ်စလုံးနဲ့စာလက်ရေးတာမရှိသေးဘူးပေါ့နော်ဆိုတော့ major ဖြစ်တဲ့ language တွေပဲဥပမာကချင်းရှမ်းမီဇိုချင်းရခိုင်တဝဲဘေးပအိုးနောက်ကရင်စကောကရင်နဲ့ပိုးကရင်နောက်ခရီးလီပေါ့နော်အဲ့ဆိုရင်အဲ့စကားတွေကိုကျွန်တော်တို့လုပ်ဖြစ်ပါတယ်။စာရင်းတွေလည်းရေးထားပါတယ
်။ဘာသာစကားကလည်းယာကျော်ရှိတဲ့အထက်မှာဆရာတို့အခုဘာဖြစ်လို့ဒီလိုအုပ်စုလေးခွဲပြီးလုပ်လဲရှင်းပြပေးပါ
။ရေးတဲ့အရေးသားကိုပဲအခြေခံပြီးပြောမယ်ဆိုလို့ရှိရင်တော့စူပါစုကျွန်တော်ညီမစလုံးကိုပဲတော်တော်များပါပြီးတော့တုံးတဲ့ဟာဥပမာရှမ်းဆိုလို့ရှိရင်ကာယထာဝေးလိုပါလို့ပါတယ်ပေါ့နော်။နောက်စပိုကန်တိုင်လည်းလို့ပြောတာပေါ့လေကျွန်တော်စပိုကန်တိုင်လည်းလို့ပြောတယ်ဘိတ်တို့ဒွေတို့ရခိုင်တို့ကြတော့သူတို့ကညီမစလုံးအတိုင်းပဲလုံးဝအတိအကျကိုယူရတယ်ဒါပေမဲ့ကျွန်တော်အတန်ထွက်ကမတူတော့ကွဲရပါတော့ now english are alphabet ဖြစ်တဲ့ abcd ပေါ့လေအဲ့ဒီ u သုံးတဲ့ဘာသာကားတွေရှိတယ်ပေါ့အဲ့တော့ကချင်တို့မီဆိုချင်းတို့ဆိုလို့ရှိရင်သူတို့ဆိုလို့ရှိရင် english are စလုံးကိုသုံးတယ်ပေါ့လေ alphabet ကိုသုံးတယ်ပေါ့အဲ့တော့တအုပ်စုလို့ထားလို့ရတယ်ပေါ့လေနောက်ထပ်တအုပ်စုကကြတော့တက် own character ရှိတယ်ပေါ့ဥပမာခရီးလီဆိုလို့ရှိရင်စလုံးကသူပါသူစလုံးတက်ကိုရှိတာပေါ့နော်ဟိုကိုင်းမှာဝင်မသုံးဘူးပေါ့စသဖြင့်အဲ့လိုမျိုးအုပ်စုသုံးစုဖွဲ့လို့ရတယ်ပေါ့မြန်မာစလုံးကို u သုံးတဲ့မာစလုံးနဲ့ share လုပ်ပြီးသုံးရတဲ့ခိုင်းစားဘာသာကားရှိမယ် now လုံးဝအင်္ဂလိပ်စာ alphabet ကိုသုံးတဲ့အုပ်စုရှိမယ်။အဲသူတို့ကသူတို့ကလုံးဟိုလုံးဝမတူတဲ့ script ပေါ့လေ။ clip ပေါ့လေ။အဲတသက်ရှိတယ်ပေါ့။အဲ့လိုအုပ်စုသုံးခုခွဲလို့ရတယ်ပေါ့။အကျမ်းမြင့်ပေါ့လေ။ဒါကရေးရရေးသားမှုကြည့်ပြီးခွဲမယ်ဆိုရင်ပြောတာပေါ့လေ
။ဟုတ်ကဲ့ပါ။ဆရာဥပမာလေးနဲ့နည်းနည်းပြောပြပေးပါဆရာ။လက်တွေမျက်မြင်ရအောင်ပေါ့နော်။ဘယ်လိုမျိုးဘာသာပြန်လဲဆိုတာပြောပြပေးပါဆရာ
။ဟောကျွန်တော်ဆောက်ထားတဲ့ model ကိုသုံးပြီးတော့ဟိုအပေါ် user interface ထည့်ပြီးတော့ဒီမျိုးကိုလုပ်ပြရမယ်ပေါ့လေ။အဲ့တော့မှဆိုးဆိုးကပြောခဲ့တဲ့အဲတိုင်းသားဘာသာကားတွေမှာကျွန်တော်အကြမ်းမြင့်အုပ်စုခွဲလို့ရတယ်လို့ပြောခဲ့သလိုပေါ့လေမြန်မာစလုံးကိုသုံးထားတဲ့ဘာသာကားတွေဖြစ်တဲ့ရှမ်းတို့နော်ဟောလည်းပြမယ်နောက်စပိုကန်ဒိုင်လက်ဖြစ်တဲ့တဝဲတို့ဘိတ်တို့လည်းအဲ့ဒီကတခုကိုကျွန်တော်ပြလိုက်မယ်ပေါ့လေနောက်ကျွန်တော်တို့ဟိုမြန်မာစကားတွေကတခုလို့ပြောလို့ရတယ်မျက်မြင်တွေသုံးတဲ့အဲဆိုလို့ရှိရင်သူကတော့နော် dot 60နဲ့ပေါ့လေအဆက်60နဲ့သုံးတာဟုတ်ဆိုတော့အဲ့ဒီအမြင်မြင်နေတုံးတဲ့ဟာကိုလည်းကျွန်တော်ထည့်ပြီးတော့ဒီမို့လုပ်ပြလိုက်မယ်ပေါ့နော်အဲ့ဒါကိုကြည့်လို့ရှိရင်တော့နည်းနည်းမြင်မြင်လို့ထင်ပါတယ်ပေါ့လေ
အဲကျွန်တော်တိုင်းရင်းသားဘာသာစကားနဲ့မြန်မာစာအခြားဘာသာပြန်လာကိုဒီမို့လုပ်ပြပါမယ်အဲ software model ရတော့အများကြီးပါပဲကျွန်တော် sequence to sequence model transformer model စသဖြင့်ပေါ့လေအဲ scoring ရနေမြန်မာကိုပြန်လာလို့စသဖြင့်အများကြီးထားပါတယ်ဒါတော့ကျွန်တော်တို့ share နေပြီးတော့မြန်မာပြန်လာလို့ပြဖို့ကျွန်တော်ခုပြင်နေတာပါစမ်းစာကြောင့်10ကျောင်းကိုကျွန်တော် stretch မှတ်ပြီးတော့ copy ကုလိုက်ပါတယ်တက်စီရာလေးကနေပြီးတော့အခု source stress area မှာ paste လုပ်ပြီးတော့ translate ဆိုတဲ့ button ကိုနှိပ်ပြီးတော့ကျွန်တော်ဆောက်ထားတဲ့ model ကိုဘာသာပြန်ခိုင်းတာပါအခုဘာသာပြန်နေပါပြီအခုမြင်ရတဲ့ output ကဒါရှမ်းကနေပြီးတော့မြန်မာကိုဘာသာပြန်လာတဲ့ output ပါဒီလောက်ကတော့မလန်း individual လက်ရှိမှာထိုင်းနိုင်ငံမှာရှိတဲ့cassette set university မှာ master တက်နေတဲ့အကြောင်းသူနဲ့လုပ်ထားခဲ့တဲ့အလုပ်ပါ2019လောက်ကလုပ်ထားခဲ့တဲ့အလုပ်ပါနောက်ထပ်ဥပမာအနေနဲ့ကျွန်တော်တို့တိုင်းသားဘာသာစကားတစ်ခုဖြစ်တဲ့ပို့နဲ့မြန်မာကြားပြန်တာကိုကျွန်တော်လုပ်ပြအောင်မယ်အဲ့တော့မြန်မာကနေပို့ကိုပြန်ကြည့်ရအောင်ဆိုတော့မြန်မာစာအုပ်တစ်ချို့ကိုကျွန်တော်အခု selection မှတ်လိုက်တယ်ပြီးတော့တော့ဘာသာပြန်ခိုင်းပါမယ်အဲ့ဒီလောက်ကတော့သူလဲအခုလက်ရှိမှာတော့ Texas University မှာအဲ speech translation သူကတော့လုပ်နေတဲ့မိုင်းမန်ထွန်းနဲ့လုပ်ခဲ့တဲ့လောက်ပါသူကပို့ပါအခုမြန်မာ app ကဒါမြန်မာကနေပို့ဘာသာပြန်လာတာပါ But now, you know, linguist, you know, so can't tell you, the kind, the way people. But I don't know, you 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 know, direct transition လုပ်ခဲ့ကြရရလပါဒီနေ့တည်းမှာသူအစံပြည့်ယူနီဖာစီယံနေပြီးတော့ဒေါက်တာဘဲကိုထားရတဲ့အရာရှိသွားပါပြီအဲနောက်ပြီးတော့ကျွန်တော်တိုင်းသားပါကားကြရတယ်မှာအမာဆလုံးမှုပဲနဲ့အင်္ဂလိပ်အဖာဘက်ကိုတုံးပြီးတော့ ABC တုံးပြီးတော့မြန်မာသားကိုပြန်နဲ့အပုပ်ကိုမြင်ရတာဖြစ်ပါတယ်အဲ့တော့ဒေတာကလည်းကျွန်တော်တို့အများကြီးမဟုတ်ပါဘူးကျွန်တော်စူးစမ်းပြီးတော့ကြားတော့ပစ္စည်းမျိုးတောင်မလို့ချုပ်ပါလာတယ်နော်အမှားယူနေပါရှိပါတယ်ဒီလောက်ကတော့မနီးရေးပေါ့ဘန်ဒီယူကမနီးရေးနဲ့နောက်ဆက်ကိုလည်းခက်ရတယ်လို့ပါဒါလောက်ခက်ရတဲ့လို့ဒီကိုကျွန်တော်စာရင်းတွေလည်းရေးတာပါတယ်ကျွန်တော်ဟုတ်ပေ့ရှ်မှာရှိပါတယ်ဟု
ခွဲကြီးတဲ့ပုံစံပေါ့ဥပမာကြောင်းဆိုရင်ကြအောင်စားဆိုရင်စအားဆိုပြီးခွဲကြီးတဲ့ပုံစံပေါ့အဲ့တော့အခုဒါဖရီးရနေပြီးတော့မြန်မာကိုပြန်ဖို့ကျွန်တော်လုပ်ပြတာပါအဲ့တော့ဒီသားတော့ကျွန်တော်တို့သူငယ်တိုင်းနေပြီးတော့စနစ်တန်းတည်လာအဲ့ဒီရှိတဲ့တက်ဆိုးတွေအားလုံးကိုစုပြီးတော့ဟိုရဆောက်ပြီးလုပ်ထားတာပါရက်ကကောင်းပါလိမ့်ဗျဒေါက်တာရဲကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အ
တိုင်းဘာသာစကားမြန်မာဘာသာပြန်သုတေသနနည်းပညာအကြောင်းဒေါက်ခေမျိုးသက်ပြပြခဲ့တာပါအခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA American တန်ရဲ့တောက်ကြညာအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချုပ်ကိုခမောင်စိုးမင်းပြပြပေးပါအောင်ခင်ဗျာ
တောင်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်ပါတယ်လို့စစ်ကောင်စီကပြောကြားပါတယ်သူတိထားသလောက်ဒေါန်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်နေပြီးသူတို့အရင်စီရင်ထားတဲ့နေရာမှာပဲရှိပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက AFP သတင်းဌာနကိုဒီလဂျွန်20ရက်နေ့ကပြောကြားလိုက်ပါတယ်ဘယ်နေရာမှာဒေါန်ဆန်းစုကြည်ရှိတယ်လဲဆိုတာကိုတော့ဗိုလ်ချုပ်စော်မင်းထွန်းကတိတိကျကျပြောဆိုခြင်းမရှိဘူးလို့သတင်းမှာဖော်ပြထားပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ကြားနက်မြစ်ကိုကျော်ပြီးမြန်မာဘက်ကအချင်းချင်းနယ်စပ်ကျော်ပစ်ခတ်မှုတွေရှိနေတာကြောင့်ထပ်ပြီးတော့ပစ်ခတ်တာတွေလှုပ်လာရင်လက်တုံပြတ်မယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကသတိပေးပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပစ်ခတ်တာတွေမလုပ်ဖို့မြန်မာစစ်ကောင်စီကိုရောအာရခတပ်တော် AA ကိုရောအကြောင်းကြားထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးအဇူဒါရမန်ခန်းကပြောဆိုလိုက်ပါတယ်။ရှေ့ပတ်ထဲမှာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ပထမဆုံးစကားစစ်တူပွဲစားပါတော့မယ်။ရှေ့သတင်းပတ်ကြာသပတေးနေ့ဂျွန်လ28ရက်နေ့မှာဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုင်တန်နဲ့ရီပပ်ဘလီကန်ပါတီကသမ္မတဟောင်းဒေါ်နယ်ထရန့်တို့2024သမ္မတရွေးကောက်ပွဲအတွက်စကားစစ်တူမှာဖြစ်ပါတယ်။စကားစစ်တူပွဲကိုဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပမှာဖြစ်ပြီး CNN သတင်းဌာနကကမခရပြုလုပ်တာဖြစ်ပါတယ်။ဂါဇာကမ်းမြောင်တခြားရာဖာနဲ့တခြားဒေသတွေမှာအစ္စရေးတပ်ဖွဲ့တွေနဲ့ဟားမတ်စ်တွေအကြားအနီးကတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေနဲ့အစ္စရေးစစ်တပ်ကပြောပါတယ်။ပြီးခဲ့တဲ့မေလအစောပိုင်းကတည်းကဂါဇာကမ်းမြောင်တောင်ဘက်ရာဖာမြို့ကိုအပြေးပိုင်သိမ်းပိုက်ဖို့အတွက်အစ္စရေးတပ်တွေကကြိုးစားနေပါတယ်ခမညာ
။ကျေးဇူးပါကိုခမောင်စုံမေရေ။အခုလိုသတင်းအချင်းချင်းပြီးမှာတော့တောက်ကြညာအတွက်VOA စီစဉ်နေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen Cordian တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come